Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA Myanmar Bang season ye 2018 khu ne January la 30 ye inga ne nya bang 9 na ya ne 90 season ne go American pi daw su myo raw Washington DC ka ne line to meter 1925 30 ne to ka ne sa ta ya thol le ne ba bi shin. ကျမနန်းလာပါအခုညပိုင်းစီစဉ်ရတဲ့တာဝန်ယူဖက်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ညပိုင်းနိုင်ငံတော်အခြေပြမိန်ကွန်းပြောတာမှာတော့စီးပွားရေးလွှင့်မှုကြီးကြပ်ရေးတို့ကိုအလေးပေးပြောဆိုမယ်လို့ခန့်မှန်းနေကြပါတယ်ရှီမင်းနိုင်ငံမှာတော့ခွဲထွက်ရေးသမားတွေကနိုင်ငံတကာအသိအမှတ်ပြုအစိုးရအင်တော်ကိုဝိုင်းရံထားလိုက်ပါပြီဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။မြောက်ဦးမြို့မှာမကြခင်ကဖြစ်ပွားခဲ့တဲ့အဒီကယုံတွင်လူခုနှစ်ဦးထိသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကဒီသတင်းမှထဲမှာစတင်စစ်ဆေးမဲ့သတင်းမှကြားမှာကတော့
အဲဒီဘောင်တွေကရလာတဲ့အချက်လက်တွေကိုကျွန်တော်တို့လွတ်တော်ဥက္ကဋ္ဌရှင်ပြ။လွတ်တော်ဥက္ကဋ္ဌကတခါလွတ်တော်မှာခြားပြ။လွတ်တော်မှာခြားပြပြီးမှ
မြောက်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးရေးအဖွဲ့အတွင်းရင်းမှုဦးသားထွန်းစိန်ပြောတော်တာပါပြည်စုံကတော့မကြခင်ကြမှာပါ။အပြင်တနိုင်းမြို့နယ်အတွင်းကတိုက်ပွဲကြပိတ်မိနေတဲ့ပြည်သူ3000ကျော်နဲ့အမျိုးသမီးကလေးငယ်နဲ့အသက်ကြီးသူတွေကိုတပ်မတော်ကတနိုင်းမြို့ဖက်ပြန်ခွင့်ပေးခဲ့တဲ့တဲ့တိတ်ပန်တဲ့နေပညာတင်ချားနဲ့အင်ဂျင်နီယာဘာသာရက်ကိုစားတွေကနေလက်တွေ့အုံချဖို့ရည်ရွယ်ပြိုင်ပွဲကိုရန်ကုန်မှာကျင်းပခဲ့တဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မကိုလည်းကြားမှာပါ။ဒုတိယပိုင်းနိုင်ပွဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်။ခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့ကိုမတ်သိငေးထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဒီကနေ့အင်ကာနေညနိုင်ငံတော်အခြေပြမင်ကွန်ပြောကြားတာမှာတော့စီးပွားရေးခိုင်မာအကောက်မှုကိုအလေးထားပြောကြားပြီးလွှင့်မှုကြီးကြပ်ရေးအပေါ်ပါတီကြီးနှစ်ရက်လုံးကအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းထားကြပါတယ်။အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းခဲ့ရတဲ့အခြေဖြစ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြသူတွေအရေးမူဝါဒနဲ့အစိုးရအသုံးစရအပေါ်အခြေတင်ဖြစ်ခဲ့ပြီးသတင်းတပတ်နှိပါအကြာသမ္မတသက်တမ်းတစ်နှစ်ပြည့်လွှတ်တော်နှစ်ရလုံးရှိမှောက်သမ္မတမင်ကွန်းပြောမှာဖြစ်ပါတယ်။သမ္မတထရန့်အနေနဲ့တော့အလို့အကန့်စီးပွားရေးအခွန်ကောက်ခံမှုပြုပြင်ပြောင်းလဲရေးတို့ကိုဆွေးနွေးမှာဖြစ်သလိုဒေါ်လာထရီလီယံတန်ဖိုးရှိတဲ့သူ့ရဲ့အခြေခံအဆောက်အအုံစီမံကိန်းကိုလွှတ်တော်မတ်တွေဘက်ကအတည်ပြုပေးဖို့ကိုလည်းတိုက်တွန်းမယ်လို့သမ္မတအင်ဖြူရောကပြောဆိုထားပါတယ်။မြတ်တဲ့ကုံသွဲရေးမူဝါဒလိုအပ်ချက်တွေမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေအပါအဝင်အမျိုးသားလုံခြုံရေးကိစ္စရပ်တွေကိုလည်းပြောဆိုလိုက်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။ရှီမင်းနိုင်ငံမြို့တော်အဖြစ်ယာယီသတ်မှတ်ထားတဲ့အေဒန်ကနိုင်ငံတကာအသိအမှတ်ပြုထားတဲ့သမ္မတရဲ့အင်တော်ကိုတောင်ပိုင်းခွဲထွက်ရေးတပ်ဖွဲ့တွေကဝိုင်းထားလိုက်တာမို့ရှီမင်းနိုင်ငံအတွက်တော့နောက်ထပ်နိုင်ငံရေးဗျံပဒါအခြေအနေစိုက်သွားစေခဲ့ပါတယ်။သမ္မတအဘတ်ရာဘိုမန်ဆူအဟာဒီရဲ့သစ္စာကံတက်တွေနဲ့တောင်ပိုင်းအသွင်ကူးပြောင်းရေးကောင်စီလို့အမည်ပေးထားတဲ့ဒီခွဲထွက်ရေးသမားတွေရဲ့အကြာနှစ်ရက်ကြာတိုက်ပွဲတွေအပြီးမှာမြို့တော်အေဒင်ကျသွားခဲ့တာပါဒီတောင်ပိုင်းအသွင်ကူးပြောင်းရေးကောင်စီကိုလွတ်လပ်တဲ့တောင်ပိုင်းရီမေနိုင်ငံဟောင်းပြန်လည်ထူထောင်ရေးရည်ရွယ်ချက်နဲ့ပြီးခဲ့တဲ့နှစ်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်တကယ်တော့အရင်မြောက်နယ်တောင်ရီမေနိုင်ငံတို့ကို1990ပြည့်နှစ်ကမှအလံတော်တစ်ခုတည်းအောက်မှာပေါင်းစည်းခဲ့ကြတာပါဒီတောင်ပိုင်းခွဲထွက်ရေးသမားတွေကဝန်ကြီးချုပ်အမတ်အဘစ်ဘင်ဒါဂါအစိုးရဟာအာဂရီလိုက်စားမှုစီမံခန့်ခွဲမှုလွယ်မမှုတွေရှိနေတယ်လို့ဆဆွဲပြီးဒီတနင်္ဂနွေနေ့နောက်ဆုံးထားဖယ်ရှားပေးဖို့သမ္မတဟာရီကိုတောင်းဆိုထားခဲ့ပါတယ်။ပြည်ခဲ့တဲ့တနင်္ဂနွေနေ့ကစခဲ့တဲ့ဒီတိုက်ခတ်မှုတွေအတွင်းသေဆုံးသူအနည်းဆုံး36ယောက်ရှိတယ်လို့နိုင်ငံတကာကြက်ချင်နေအသင်းကထုတ်ပြောထားပါတယ်ခင်ဗျာ
။ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကပန်းချံတစ်ခုမှလှုပ်တဲ့သမ္မတကျန်းသစ္စာကျိန်ဆိုပွဲသဘောမျိုးလှုပ်တဲ့အခမ်းအနားကိုဖန်စီခံရမယ့်အရေးချင်းချောင်မှုတွေကိုအန်တူပြီးကင်ညာအတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်းကတက်ရောက်ခဲ့ပါတယ်။ Uhuru ပန်းချံမှာဒီကနေ့အင်ကာနေလုတ်တဲ့အခမ်းအနားမှာတော့ထောင်နဲ့ချီတဲ့ထောက်ခံသူတွေရှိမှာအသက်83နှစ်အရွယ်အတိုက်ခံခေါင်းဆောင် Odinga ကလူမှုသမရလုပ်မယ်ဆိုပြီးကြေပြူပါတယ်။သမရ Uhuru ခင်ညာတနိုင်ရခဲ့တဲ့ပြီးခဲ့တဲ့ဩဂုတ်လကကနဦးချင်းပါခဲ့တဲ့သမရရွေးကောက်ပွဲမှာမမှန်မကန်မှုတွေရှိတယ်လို့အတိုက်ခံခေါင်းဆောင်ကဆွဆွဲခဲ့ပြီးကင်ညာတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းသမိုင်းဝင်ဆုံးဖြတ်ခဲ့တာပါ။အောက်တိုဘာလ26ရက်နေ့မှာပြန်လည်ကျင်းပတဲ့ရွေးကောက်ပွဲမှာလည်းမြတ်မြတ်တတကျင်းပမဲ့အပေါ်တန်တရားရှိတယ်လို့ပြောဆိုပြီးအတိုက်ခံခေါင်းဆောင်အိုရင်းကားနဲ့ထောက်ခံသူတွေကသပိတ်မှောက်ခဲ့ကြတာပါ။ဒီကြော့ပြန်ကျင်းပတဲ့ရွေးကောက်ပွဲမှာလည်းသမရကင်ညာတကမဲရလဒ်68ရာဂိုင်နှုန်းနဲ့အလွဲတကူအနိုင်ရခဲ့ပြီးနောက်လာတဲ့မှာပဲချမ်းသစ်စာကျင်းဆိုခဲ့တာဖြစ်ပါတယ်။မ မစ္စတာအိုဒင်ဂါကိုသမရအဖြစ်ကြံ့ကြင်ဖို့ကြံစီမှုတွေဟာတည်တံ့အပြစ်ပေးနိုင်တဲ့နိုင်ငံတော်တစ္ဆာဖောက်ဖျက်မှုမြောက်နိုင်တယ်လို့ရှင်းနေချုပ်ကသတိပေးထားပါတယ်ရှင်
။ရုရှားသမရဗလာဒီမာပူတင်နဲ့နှိစက်တဲ့ရုရှားနိုင်ငံရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့စီးရင်တွေကိုလွှတ်တော်ရဲ့အတည်ပြုချက်နဲ့အမေရိကန်ဘဏ္ဍာရေးဌာနကထုတ်ပြန်လိုက်ပါပြီ။ဒီလူတွေနဲ့ရုရှားထိပ်ပိုင်းခေါင်းဆောင်တွေအကြားကဆက်ဆံရေးသူတို့ရဲ့ကြေဝါချမ်းသာမှုပမာဏဘလောက်ရှိတယ်ဆိုတာတွေကိုပါထုတ်ပြန်လိုက်တာပါ။အခုစီးရင်ထုတ်ပြန်လိုက်တဲ့လူ200ကျော်တဲ့ကတချို့ဟာအမေရိကန်ရဲ့စော်ပိုင်းပိတ်ဆို့တန်ခတ်မှုစီးရင်ထဲမှာပါဝင်သူတွေဖြစ်ပေမဲ့သူတို့ဘော်တန်ခတ်မှုအသစ်တွေထပ်မံချမှတ်ဖို့တော့မဟုတ်ပါဘူး။ပြည်ခဲ့တဲ့ဩဂတ်စ်လကဥပဒေအဖြစ်ပြဋ္ဌာန်းဖို့အရေးသမ္မတထရမ့်တွန်းဆုတ်နေခဲ့တဲ့ဥပဒေမူကြမ်းအရထရမ့်အစိုးရအနေနဲ့ရုရှားအစိုးရထံလိုက်ဒါမှမဟုတ်ကာကွယ်ရေးဆိုင်ရာလုပ်ငန်းတွေမှာငွေကြေးဆိုင်ရာတိတိတသားပါဝင်ပတ်သက်နေသူဘယ်သူမှမဆိုတက်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့ဖြစ်ပါလေ။ဒါပေမဲ့သမ္မတထရမ့်အနေနဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိသေးတာဒါမှမဟုတ်လေ2016အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်တာတွေရှိခဲ့တယ်ဆိုတာကိုအမေရိကန်ထောက်လိုင်းအေဂျင်စီတွေကထုတ်ပြောပြီးခဲ့တဲ့နောက်ပိုင်းမှာကိုပဲရုရှားရဲ့ရန်လုံမှုတွေနဲ့ပတ်သက်လို့နောက်ထပ်ဘလို့ဖိအားပေးတုံ့ပြန်သွားမယ်ဆိုတဲ့အစီအစဉ်ချပြတာမျိုးမလုပ်နိုင်တဲ့ပေါ်ဒီမိုကရက်တွေကသမ္မတထရမ့်ကိုဝေဖန်နေကြတာဖြစ်ပါတယ်ခင်ဗျာ
။ VOA အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ထိုင်းနိုင်ငံကိုအရက်သားအုပ်ချုပ်ရေးပြန်လည်ကျင့်သုံးနိုင်ရေးအထွေထွေရွေးကောက်ပွဲကျင်းပမယ့်ကိစ္စကိုထပ်ပြီးနှောင့်နှေးလိုက်တဲ့အတွက်ထိုင်းစစ်အစိုးရဟာဝေဖန်မှုတွေကြီးထွားလာနေပါတယ်။အမျိုးသားငြိမ်းချမ်းရေးနဲ့ဥပဒေစိုးမိုးရေးကောင်စီအဖြစ်နဲ့ထိုင်းစစ်အစိုးရက2014ခုနှစ်မေလကတည်းကနိုင်ငံအာဏာကိုရယူခဲ့တာဖြစ်ပြီးရွေးကောက်ပွဲတွေကျင်းပရေးနိုင်ငံရေးလမ်းပြမြေပုံကိုချမှတ်ခဲ့တာမှာပထမဆုံးရွေးကောက်ပွဲကို2016မှာကျင်းပဖို့တတ်မှတ်ခဲ့တာပါ။စစ်တပ်ကခန့်အပ်တဲ့တိုင်းပြည်ပြည်ပလွှတ်တော်ကရွေးကောက်ပွဲကို2019ခုနှစ်ဖေဖော်ဝါရီလကိုနောက်ဆုတ်လိုက်ပါတယ်။ဒီမတိုင်ခင်တုန်းကတော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဖရယွတ်ချန်ဝူချာကနိုဝင်ဘာလထဲမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုခဲ့သေးတာပါ။ရွေးကောက်ပွဲအပြီးစစ်ဆိုးရဆင်ပေးရေးတာဝန်ခံတဲ့ဂရုမျိုးကိုလည်းဗိုလ်ချုပ်ကြီးဖရယွတ်ကမီဒီယာတွေမှာရှောင်ရှားဖြေကြားခဲ့ပါတယ်။ဥပဒေပြုရေးအခက်အခဲကြောင့်နှောင့်နှေးရတာလို့အစိုးရတာဝန်ရှိသူတွေကတော့ပြောပါတယ်။ရွေးကောက်ခံဝန်ကြီးချုပ်ရင်းလတ်ရှနဝတ်အစိုးရကိုစန့်ကျင်ဆန္ဒပြမှုတွေလက်နက်ချီပေါ်ပေါက်ခဲ့ပြီးနောက်ပိုင်း2014ခုနှစ်မေလမှာထိုင်းစစ်တပ်ကအာဏာရယူခဲ့တာဖြစ်ပါတယ်။အဂတိလိုက်စားမှုတွေနဲ့ထိုင်းစစ်အစိုးရအပေါ်ဝေဖန်မှုတွေတိုးလာနေတဲ့တစ်ချိန်တည်းမှာပဲလူလက်တန်းစားလူလူကြမှာတော့ယာရုကဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းသက်စင်ကိုလိုလားတဲ့အစိုးရတရက်ပြန်ဖြစ်လာပြီးကမောက်ကမအခြေအနေတွေပြန်ဖြစ်လာမဲ့အပေါ်မှာစိုးရိမ်နေကြပါတယ်။လူကြိုက်နဲလာနေတဲ့စစ်တပ်အနေနဲ့တော့အစိုးရစန့်ကျင်မှုတွေနဲ့ဝေဖန်မှုတွေအပေါ်ဖိနှိပ်မှုတွေတိုးလှုပ်လာတယ်လို့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ထိုင်းနိုင်ငံမှာလူငါးဦးထက်ပိုပြီးတော့မစုစည်းရလို့တားမြစ်ထားတာဖြစ်ပါတယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာတော့အမျိုးသားလုံခြုံရေးကိုအန္တရာယ်ဖြစ်စေမှုဆွဲချက်နဲ့ဖန်ခံထားတဲ့ဩစတြေးလျရုပ်သံရိုက်ကူးထုတ်လို့သူတို့ရဲ့အမကန်ယာယီအယူခံရှောက်ထားမှုကိုတရားရုံးချုပ်ကပယ်ချလိုက်ပါတယ်။ဖွန်ဝမ်ပင်မြို့တော်မှာအတက်ခံကမ္ဘောဒီးယားမျိုးသားကဲ့တင်ရေးပါတီရဲ့စီယုံချီတဲ့ဘွဲကိုဗီဒီယိုရိုက်ကူးဖို့အဝေးထိန်ဒရုန်းယာဉ်လွှတ်တင်မှုနဲ့ James Rickerson ကိုပြီးခဲ့တဲ့ဇွန်လကဖမ်းခဲ့တာပါဆွဲဆိုထားတဲ့အတိုင်းအစီရင်ခံရရင်တော့ထောင်ဒဏ်10နှစ်ကြာခံရမယ့်အရေးနဲ့အသက်68နှစ်အရွယ် Rickerson ရင်ဆိုင်နေရတာပါ Rickerson ရဲ့အမှုကိုစုံစမ်းစစ်ဆေးနေစေဖြစ်တာကြောင့်အယူခံရှောက်ထားမှုကိုပယ်ချခဲ့တာလို့တရားရုံးချုပ်ကဒီနေ့ကြေညာခဲ့ပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ပေါ်မှာ Rickerson ရဲ့မိသားစုအနေနဲ့အင်မတန်မှစိတ်ပြည့်ရတဲ့အကြောင်းရှစ်နှစ် Alexandra Kenneth ကသတင်းတောက်တွေကိုထုတ်ပြောလိုက်ပါတယ်တရားရုံးချုပ်ဆုံးဖြတ်ချက်ကိုလည်း Rickerson ရဲ့မျက်ကွယ်မှာချမှတ်ခဲ့တာဖြစ်ပြီးတရားရုံးကြားနာမှုကိုတက်ဖို့ Rickerson ကိုခေါ်လာတဲ့ Venka အယောက်နောက်ကျခဲ့တာကြောင့်လူတရားရုံးစီးရီးတူကထုတ်ပြောခဲ့ပါတယ်ခင
်ဗျာ။ Afghanistan နိုင်ငံလုံခြုံရေးအတွက် American ရဲ့ကြိုးပမ်းမှုတွေဟာအားရစရာမကောင်းဘူးလို့ American အထူးစုံစမ်းစစ်ဆေးရေးအစီရင်ခံစာတစ်ကထောက်ပြထားပါတယ်။ 9/11 လို့လူသိများတဲ့ September 17ရက် American ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်း Afghanistan ကို American တပ်တွေဝင်တိုက်ခဲ့တာ16နှစ်ကြာမြင့်လာပြီဖြစ်ပြီးအမေရိကန်သမိုင်းမှာတက်တန်းအရှည်ဆုံးပြည်ပဆစ်ပွဲဖြစ်ပါတယ်။စီကားလို့ခေါ်တဲ့ အာဖဂန်နစ္စတန်နိုင်ငံပြန်လည်တည်ဆောက်ရေးဆိုင်ရာအထူးစုံစမ်းရေးမှုကအမေရိကန်ရဲ့မကြခင်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်အာဖဂန်အစိုးရအနေနဲ့ပြည်သူအပေါ်ဩဇာထိန်းချုပ်နိုင်မှုကိုမြင့်တင်မပေးနိုင်ခဲ့ဘူးလို့ဝေဖန်ထားပါတယ်။ဒါပြင်ပြီးခဲ့တဲ့နှစ်အောက်တိုဘာလ၁လထဲမှာတင်အာဖဂန်ကိုဆစ်လွတ်ထားတဲ့တပ်ဖွဲ့အင်အား11,000နဲ့အတူအမေရိကန်တပ်ဖွဲ့ဟာအာဖဂန်မှာရန်သူတွေအပေါ်ဘုံ653လုံးကျဲချခဲ့ပြီးဒါဟာ2022ခုနှစ်နောက်ပိုင်းမကြုံစဘူးစံချိန်အများဆုံးနှုန်းဖြစ်ပါတယ်ရှင်
။အာကစားသုံး GPS ဂျူဒူဆက်သွယ်ရေးလမ်းပြမြေပုံကြောင့်နိုင်ငံခြားကအမေရိကန်လျှို့ဝှက်တပ်စခန်းတွေပေါက်ကြားသွားတာကလူတွေနဲ့စက်ပစ္စည်းတွေအင်တာနက်ကနေတဆင့်ပုံမှုနီးစပ်လာတဲ့ကမ္ဘာကြီးမှာကြီးမားလာနေတဲ့ပြဿနာရဲ့အစပဲလို့သုံးသပ်မှုတွေရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်တစ်စ်အနေနဲ့လည်းဒီဟိမက်လို့ခေါ်တဲ့ဒီမြေပုံကို Strava ကုမ္ပဏီကထုတ်ပြန်ပြီးအခုလိုလုံခြုံရေးကစိုးရိမ်လာရတဲ့အပေါ်လုံခြုံရေးဆိုင်ရာစီမင်းစည်းကမ်းတွေကိုပြန်သုံးသပ်ဖို့ချက်ချင်းအမိန့်ပေးလိုက်ပါတယ်။ Pentagon စစ်ဌာနချုပ်ကလည်းဒီဖြစ်ရပေါ်အလေးနက်ထားပြီးဆောင်ရွက်နေပြီးနောက်ထပ်သင်တန်းတွေလက်ညှိုးမှုတွေထပ်လုပ်ဖို့လိုမလို့အလေးနက်ပြန်သုံးသပ်နေတယ်လို့မနေ့ကကြေညာချက်ထုတ်ခဲ့ပါတယ်။ဒီကြေညာချက်ထဲမှာပဲအခုလိုထွက်လာတဲ့သတင်းချက်လက်တွေကြောင့်စစ်သားတွေအနေနဲ့သူတို့ရဲ့ပုဂ္ဂိုလ်ရေးသတင်းချက်လက်တွေကိုအများကိုပေးတည်ရမှာသတိထားသင့်တဲ့အခြေအနေကိုအချက်ပေးခေါင်းလောင်းထုတ်လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်နှစ်ဆင့်လုပ်တဲ့သတင်းတွေထဲမှာလည်းလူမှုကွန်ရက်တွေပါဝင်အင်တာနက်ပေါ်မှာလူသိရှင်ကြားပေးတဲ့ကိုယ်ရေးသတင်းချက်လက်တွေကိုကန့်သတ်လုပ်ကြဖို့အကြံပြုချက်တွေလည်းထည့်ထားပြီးဖြစ်တယ်လို့ဒီအစီရင်ခံစာမှာဆက်လက်ဖော်ပြထားပါတယ်။တကယ်ကအခုလိုစိုးရိမ်မှုကအခုမှဖြစ်လာတာမဟုတ်ပဲအရင်တည်းကအမေရိကန်ထူလျှို့ဝှက်စခန်းတွေနဲ့ထောက်လိုင်းဌာနတွေမှာအခုလိုဖုန်းတွေအားကစားသုံးပစ္စည်းတွေမသုံးဖို့အတွက်တားမြစ်ထားပြီးသားဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညဘာထိတ်တန့်ရောက်တဲ့တွေကိုမတင်ငီထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုလိုသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့အတိတ်ကြုံအတွင်းလူ9ဦးထိသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အဖွဲ့ဝင်5ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကဒီသတင်းမှထဲမှာပဲစတင်စစ်ဆေးတော့မှာပါရခိုင်လွတ်တော်ကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့မြောက်ဦးမြို့ကအတိတ်ကယုံကိုနှိမ့်နှင်းရမှာရဲတပ်ဖွဲ့အနေနဲ့ဥပဒေပေါင်းကျော်ပြီးတော့လှုံ့ဆော်ခဲ့ခြင်းရှိမရှိကိုအထူးကအာရုံစိုက်ပြီးတော့တလအတွင်းစစ်ဆေးသွားဖို့ရည်ရွယ်ထားကြောင်းလဲစုံစမ်းရေးအဖွဲ့တာဝန်ရှိသူတို့ကပြောပါရယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမမြင့်ခိုင်ကပြောပြပေးပါမယ
်ရခိုင်ပြည်နယ်လွတ်တော်ကဖွဲ့စည်းပေးထားတဲ့မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဟာအခုဇန်နဝါရီလကုန်ကစပြီးမြောက်ဦးအထူးကယုံဖြစ်စဉ်ကိုစတင်စုံစမ်းစစ်ဆေးတော့မှာဖြစ်ပါတယ်မြောက်ဦးအဓိကယုံမှာပါဝင်တဲ့ဆန္ဒပြသူတွေရောရဲတပ်ဖွဲ့ပါနှစ်ဖက်စလုံးကိုစုံစမ်းစစ်ဆေးတော့မှာဖြစ်ပြီးရဲတပ်ဖွဲ့အနေနဲ့လူစုလူဝေးဖြိုခွဲရမှာဥပဒေပေါင်းကျော်ပြီးလုပ်ခဲ့သလားဆိုတာကိုတိကျစုံစမ်းစစ်ဆေးတော့မယ်လို့မြောက်ဦးဖြစ်စဉ်တိကျစုံစမ်းစစ်ဆေးရေးအဖွဲ့အတွင်းရေးမှူးဦးတာထွန်းစိန်ကပြောပါတယ
်ဒီဖြစ်စဉ်ထဲမှာရဲဖက်ကကြတော့ဒီအဓိကယုံကိုနှိမ့်နေတဲ့အခါမှာသူတို့အဓိကယုံနှိမ့်နေရဲ့ပုံစံအတိုင်းအဆက်ဆက်လုပ်ခဲ့သလားသို့မဟုတ်ပဲသူတို့ကဒီအဆက်ဆက်မဟုတ်ပဲပေါ့နော်စိတ်အလိုကိုလိုက်ပြီးတော့ဥပဒေနေဥပဒေကိုကျော်ပြီးလုပ်တာရှိခဲ့သလားဒီလိုမျိုးရှိခဲ့ရင်တော့ကျွန်တော်တို့ကဒါကိုဥပဒေနေဥပဒေဘောင်ကိုကျော်နေပြီဒီလိုမျိုးမလုပ်သင့်ဘူးဆိုတာကိုထောက်ပြီးတော့ကျွန်တော်တို့အာဒီပြောရမှာဖြစ်တယ်အဲဒါကြောင့်မို့ကျွန်တော်တို့ဦးနှစ်ဖက်ကိုအာဒီဖက်ကမားခဲ့လို့ရှိရင်လည်းဒီဖက်ကလူတွေကိုအရင်ယူရမလို့ဟိုဖက်ကမားခဲ့လို့ရှိရင်လည်းဟိုဖက်ကလူတွေကိုဥပဒေနဲ့ဥပဒေနဲ့အရင်အရင်ယူဖို့အတွက်အဲကျွန်တော်တို့ဒီကော်မတီကိုဖွဲ့စည်းရတာဖြစ်ပါတယ်
။မြောက်ဦးအဓိကယုံကိုအပြစ်သက်စုံစမ်းစစ်ဆေးဖို့တလအတွင်းအပြစ်သက်လှုပ်ဆောင်သွားမှာဖြစ်ပြီးရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌထံအစီရင်ခံစာတင်ပြသွားမယ်လို့ဦးတာထွန်းစိန်ကအခုလိုပြောပါတယ်။
အကောင်ရှင်ကတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအစီရင်ခံစာရေးရမှာပေါ့နော်အစီရင်ခံစာရေးတဲ့နေရာမှာလဲကျွန်တော်တို့ကဥပဒေနည်းဥပဒေအတိုင်းဘောင်တဲကနေပြီးတော့ရေးမှာပေါ့နော်အဲအဲ့ဒီဘောင်တဲကရလာတဲ့အချက်လက်တွေကိုကျွန်တော်တို့လွတ်တော်ဥက္ကဋ္ဌရှင်ပြလွတ်တော်ဥက္ကဋ္ဌကတခါလွတ်တော်မှာချပြလွတ်တော်မှာချပြပြီးမှဒါကိုလွတ်တော်ရဲ့ဥပဒေနည်းဥပဒေတွေနဲ့အညီဝန်ကြီးချုပ်စီကိုပို့ရမလားသမဒစီကိုများပို့ရမလားဆိုတာတော့လွတ်တော်ဥက္ကဋ္ဌကလည်းစွန့်ပြတ်ပါလိမ့်မယ်
မြောက်ဦးအဓိကယုံဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွတ်တော်ကအဖွဲ့ဝင်၉ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဇန်နဝါရီ29ရက်နေ့ကမဲခွဲဆုံးဖြတ်အတည်ပြုပြီးဖွဲ့စည်းပေးခဲ့တာပါမြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့မဲခွဲဆုံးဖြတ်ရမှာတမရော်သားကိုယ်စားလှယ်တွေနဲ့ NLD ပါတီကလွတ်တော်ကိုယ်စားလှယ်တွေအများစုကကန့်ကွက်ခဲ့ကြတာပါမြောက်ဦးအဓိကယုံဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့ဆိုတာဟာပြည်နယ်လွတ်တော်တစ်ခုတည်းဆုံးဖြတ်လို့ရတဲ့ကိစ္စမဟုတ်ဘူးလို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှူးယုံကရဲအရာရှိတဦးကတော့ပြောပါတယ်
စစ်တဲစီးရဲဆိုတရားဝေးကြီးမဝေးဘူးဒါဆိုလို့ရခိုင်လွတ်တော်အနေနဲ့ဆုံးဖြတ်တဲ့သဘောပဲရှိသေးတာဟုတ်ဆိုပြည်သူလွတ်တော်ဆိုရှိပါသေးတယ်ခင်ဗျမျိုးသားလွတ်တော်ဆိုရှိပါသေးတယ်သူတို့လည်းစင်ခဲ့တင်ပြပြီးမှဆောင်ရွက်လို့ရမှာပါရဲတပ်ဖွဲ့အနေနဲ့ဗီဒီယိုဝင်ကြီးထားတာနဲ့ပြည်ပနဲ့ရဲတပ်ဖွဲ့တို့ရဲ့ညွှန်ကြားချက်အရပဲဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗ
ျဇန်နဝါရီ16ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ကနန်းရကုန်းမှာရခိုင်ဘရင်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့233နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုအာဏာပိုင်တွေကပိတ်ပင်ခဲ့တာကြောင့်လူထုကဆန္ဒဖော်ထုတ်တဲ့အပေါ်ရဲတပ်ဖွဲ့ကတနက်နေ့ပစ်ခတ်ပြီးလူစုလူဝေးဖြိုခွင်းခဲ့တာပါအဲ့ဒီဖြစ်စဉ်မှာလူ9ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ12ဦးရှိခဲ့ပါတယ်မြောက်ဦးအဓိကယုံဖြစ်စဉ်နဲ့ဆက်ဆက်ပြီးအမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခါခွေမတရားသိမ်းဆက်သွယ်မှုပုံမှန်ဆက်ခွန်တစ်တွေနဲ့တရားစွဲဆိုဖမ်းဆီးထားပါတယ်မြောက်ဦးအဓိကယုံမှာပါဝင်ခဲ့သူ10ဦးကိုတော့အများပြည်သူပိုင်းပစ္စည်းဖျက်ဆီးမှုပုံမှန်6တင်းနဲ့တရားစွဲဆိုထားပြီးထွက်ပြေးနေတဲ့4ဦးကိုတော့တရားခံပြေးအနေနဲ့တရားရုံးမှာစွဲချက်တင်သွားမှာဖြစ်တယ်လို့ရဲတပ်ဖွဲ့ဘက်ကပြောဆိုထားပါတယ်ရှင်
။မမင်းမြင့်ခိုင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA အကြမ်းမှာပိတ်မိနေတဲ့ပြည်သူ3000ကျော်နဲ့အမျိုးသမီးကလေးငယ်နဲ့အသက်ကြီးသူတွေကိုတပ်မတော်ကတနိုင်းမြို့ဘက်ကိုပြန်ခွင့်ပေးခဲ့တဲ့နောက်မှာဒီကနေ့နေ့ခင်းတီလူတရာကျော်လောက်ရောက်ရှိလာပါပြီ။ကျန်ရှိနေတဲ့အမျိုးသားအများစုကတော့ခုချိန်ထိဆေးဘေးလူလူကင်းရာနေရာကိုမရောက်ရှိသေးပဲသူတို့ခိုအောင်နေတဲ့နေရာမှာနှစ်ဖက်တပ်တွေရင်ဆိုင်နေရဆက်ရှိတာကြောင့်တိုက်ပွဲတွေထပ်ဖြစ်နေမဲ့အခြေအနေတွေရှိနေပါတယ်။ကိုမိုးစော်ကတင်ပြထားပါတယ်
။ဟုတ်ကဲ့တနိုင်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ KIA တိုက်ပွဲအကြပိတ်မိနေတဲ့ပရင်မော်နယ်ရွှေမော်တွေမှာအလုအလုသူ3000ကျော်လောက်ရှိရမှာတပ်မတော်ကအမျိုးသမီးကလေးတငယ်နဲ့အသက်ကြီးသူ800လောက်ကိုတနင်္လာနေ့ညနေပိုင်းကတနိုင်းမြို့ဘက်ကိုပြန်ခွင့်ပေးခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဆက်လေ9စီးနဲ့လူ100ကျော်လောက်တနိုင်းမြို့ကိုရောက်ရှိလာကြောင်းနဲ့ကြံရှိနေတဲ့အမျိုးသားတွေကတော့တိုက်ပွဲဖြစ်ပွားရာဒေသမှာပဲရှိနေသေးကြောင်းတနိုင်းမြို့ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးမလန်ဘရန်ရှောင်းကပြောပါတယ်
။ဒီနေ့ကတချို့ကရောက်လာခဲ့ပြီးအားလုံးတော့မရောက်သေးဘူး။ဒါဆက်လေ9စီးတော့လွတ်လာလို့ပြောတယ်။ဆက်လေ9စီးဆိုတော့ရာကျော်900လောက်တော့ရှိနေတယ်။အမျိုးသမီးနဲ့ကလေးတွေကိုအရင်တို့ပေးတယ်တဲ့။800လောက်ရှိလို့ပြောတော့မျိုးသားတွေကတော့ဘလို့နေတော့ထက်မလာကြသေးဘူးရ။တချို့ကတော့အဲ့လိုမျိုးမထွက်ခိုင်းတဲ့အခါဟိုတော့ပြန်ဖြေပြီးမှလုံခြုံတဲ့နေရာပေါ့ဗျာ။အဲ့မျိုးနေရာထိသွားတဲ့လူလည်းရှိတယ်။တချို့ကတော့အဲ့ဒီနားမှာပဲမနေ့ကပြန်ပြဲ့ခိုင်းတဲ့အဲ့ဒီနားမှာပဲနေနေကြတယ်။အဲ့လိုမျိုးအပွက်တွေကွဲနေကြလို့ကြားတယ်
။ပြီးခဲ့တဲ့အပတ်ကစတင်ပြီးတက်မတော်ကတရားမဝင်တူးဖော်နေတဲ့ရွှေမော်ပင်းမော်ဒေသတွေကိုနေမြေရှင်းလင်းရေးဆောင်ရွက်ရမှာ KIA နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီကြောင်းကပါတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်တိုက်ပွဲပြင်းထန်ခဲ့တဲ့နောက်နန်ကုန်းမော်ကလူ3000လောက်ဟာစစ်ဘေးလွတ်ရာကိုတင်းရှောင်ရင်းအစိုးရတပ်မတော်ကထိန်းချုပ်ထားတဲ့စမတ်စခန်းဘက်ကိုရောက်ခဲ့ပါတယ်ဒီလိုရောက်ရှိလာသူတွေကိုတပ်မတော်ကတာဝန်ယူပြန်ပို့ပေးဖို့ပြင်ဆင်ခဲ့ပြီးတဲ့နောက်မနစ်ညက်နေပိုင်းကအမျိုးသမီးကလေးနဲ့တက်ကြီးပိုင်း800လောက်ကိုတနိုင်းကိုတွားခွင့်ပေးခဲ့တာပါကျန်ရှိနေတဲ့အမျိုးသားအများစုဟာတက်မတော်စခန်းချရာစမတ်စခန်းမှာလည်းနေထိုင်ခွင့်မရသလိုပြင်းမော်ဘက်ကိုလည်းမပြန်နိုင်တာကြောင့်အခက်အခဲကြုံနေကြပါတယ်ဒီကနေ့နေကင်းအထိလဲကျန်ရှိနေတဲ့အမျိုးသားတွေအခြေအနေကိုတိတိကျကျမသိရသေးပဲသူတို့ခိုအောင်ရာဒေသဘက်ကတနက်တန်တွေကြားနေရကြောင်းလဲတနိုင်းမျိုးကန်တဦးဖြစ်တဲ့ဦးနော်တောင်ကပြောပါတယ
်တနက်တန်နဲ့ကြားနေရပဲဘယ်လိုလိုဖြစ်မှာတော့မသိဘူးလားဟုတ်ကဲ့ကျောင်းသားလေးတွေကတော့မလွတ်လာသေးဘူးအမျိုးသမီးနဲ့ကလေးတွေပဲရောက်လာသေးတယ်
တနင်္လာနေ့ကတနိုင်းမျိုးကဘာသာရေးလူမှုရေးအသင်းဖွဲ့တွေကပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့အတွက်အာဏာပိုင်တွေနဲ့တွားရောက်ညှိနှိုင်းခဲ့ပေမဲ့ပြင်ပအဖွဲ့အစည်းတွေကိုခွင့်မပြုခဲ့ဘူးလို့လည်းပြောပါတယ်။တနိုင်းမျိုးကိုပြန်လည်ရောက်ရှိလာသူတွေနဲ့တောတွင်းမှာကြမ်းရှိနေသူတွေရဲ့အခြေအနေကိုသိနိုင်ဖို့တနိုင်းမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ရောက်လာသူတွေရဲ့စီးရင်ကိုကောက်ယူနေစေရှိကြောင်းသာတာဝန်ရှိသူတဦးကဖြေဆိုပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တနိုင်းမျိုးနယ်ဘက်ကအခြေအနေကိုအခုလိုပြောပါတယ်
။ဒီနေ့အခုတတိကတော့ပြင်းထန်တဲ့တိုက်ပွဲဖြစ်တဲ့တနေ့ကတော့မတက်သေးဘူး။အဲ့
ပြည်နယ်နဲ့အာအလုံးကတော့ပြည်နယ်တဲ့လိုကတုံးထောင်လောက်လမ်းကြောင်းချာနယ်တဲ့ဆိုတဲ့တည်နောက်ပဲကြားပါလေ။ဘယ်ကနေထွက်ရမှန်းမသိပဲနဲ့လမ်းကြောင်းချာနယ်တဲ့ဆိုတဲ့တည်နောက်ပဲကြားပါလေ။နောက်ပြီးတော့စစ်တုံးကလည်းဒီတိုင်းပဲဆက်ရှိနေတယ်ဆိုတော့ဘယ်လိုတော့ဖြစ်မဲ့ပါလေ။ဒီရပိုင်းတွေအတွင်းမှာတော့စွန်ပရာဘုံနဲ့မန်စီမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တ လုံး20လောက်ပြစ်ခတ်ခဲ့ကြောင်းလည်းပြောပါတယ်။စွန်ပရာဘုံမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံ900လောက်ဟာတောတောင်တွေထဲမှာပုန်းအောင်နေရကြောင်းလည်းကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကသတင်းထုတ်ပြန်ပါတယ်။ကချင်နိုင်ငံရေးပါတီများပေါင်းစည်းရေးကော်မတီကလည်းလက်ရှိတန်တိုင်းနယ်စွန်ပရာဘုံဒေသမှာထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြည်သူတွေဆင်းရဲဒုက္ခတွေ့ကြုံရပြီးလူခွင့်ရေးချိုးဖောက်မှုတွေခံစားနေရကြောင်းဒါကြောင့်နိုင်ငံရေးပြဿနာကိုစီးရင်းနည်းနဲ့မဖြေရှင်းဘဲငြင်းချမ်းစွာဆွေးနွေးအပြေချဖို့တိုက်တွန်းကြောင်းဒီကနေ့သတင်းထုတ်ပြန်ပါတဲ့
ကိုမိုဇော်တင်ပြတော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 1925နဲ့30နဲ့တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်လူငယ်တွေသိပ်ပန်တဲ့နေပညာသင်ချားနဲ့အင်ဂျင်နီယာဘာသာရ STEM ကိုစာတွေးကနေလက်တွေ့အသုံးချဖို့ရည်ရွယ်တဲ့ပြိုင်ပွဲကိုရန်ကုန်အပြည်ပြည်ဆိုင်ရာကျောင်းမှာကျင်းပခဲ့ပါတယ်။ကျောင်းပေါင်းစုံလာရောက်ရှင်ပြန်ကြတဲ့ဒီပွဲဟာဆိုရင်ဒုတိယအကြိမ်ကျင်းပလာလည်းဖြစ်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
။လူငယ်တွေစာတွေးကနေလက်တွေ့အသုံးချဖို့ရည်ရွယ်ပြီးကျင်းပတဲ့သိပ်ပန်တဲ့နေပညာသင်ချားနဲ့အင်ဂျင်နီယာဘာသာရ STEM ပြိုင်ပွဲမှာတော့အကြီးတန်းငယ်တန်းခွဲထားပြီးပြိုင်ပွဲဝင်အဖွဲ့18ဖွဲ့ကဝင်ရောက်ရှင်ပြန်ခဲ့ကြပါတယ်။အခုလိုပြိုင်ပွဲကျင်းပတာနဲ့ပတ်သက်လို့ program manager မတ်အေယာမောင်မောင်ကအခုလိုရှင်းပြပါတယ
်ဒီ STEM ဆိုတဲ့ဘာသာရပ်က science technology engineering mathematics ပေါ့နော်သူက science ကလေးတွေကဘာသာရပ်တိုင်းမှာသူတို့ science တွေရှိမယ်အဲ့တော့ science concept တွေရမယ် technology ဘိုင်း concepts တွေရမယ် engineering ဘိုင်း concepts တွေရမယ်ပေါ့နော်ပြီးတော့ mathematics သင်ချာနဲ့ပတ်သက်တဲ့ concepts တွေရမယ်ဒီဥစ္စာသူတို့သင်နေတဲ့လက်တွေ့သင်ရိုးညွှန်းတန်းတွေမှာလည်းအထောက်အကူပြုသလိုသူတို့လက်တွေ့ဒီ project တွေကိုသူတို့ကိုယ်တိုင်တိစောက်တယ်ကျွန်တော်တို့ဒီမှာဆို team က senior နဲ့ junior ဆို two team ရှိပါတယ်သူတို့အဲ့ project တွေကိုသူတို့ကိုယ်တိုင်လုပ်ရတဲ့အတွက်သူတို့မှာကိုယ်ပိုင်အတွေးခေါ်နဲ့သူတို့ရဲ့ challenge တွေကိုသူတို့ဖတ်တာသူတို့ကြော်လွှားနိုင်တဲ့ပညာမျိုးတွေရမယ်သူတို့ဖတ်ရင်သူတို့ခွန်အားတက်တည်ရရလာမယ်ပေါ့နော
်မြန်မာနိုင်ငံမှာသိပ္ပံနဲ့တင်ချတိုးတက်ပြီးကဘာနဲ့ရင်မောင်တန်းစီခြင်းလို့ကျင်းပတာဖြစ်တယ်လို့လဲចောင်းသားဟောင်းတူဖြစ်တဲ့ကိုသူဇော်ကအခုလိုပြောပါတယ
်အခန်းကဏ္ဍတစ်ခုကနေចောင်းသားဟောင်းနေစုပြီးဒီဟာလေးကိုကျွန်တော်တို့ဟိုဝမ်းဝမ်းပေါ့နော်ဖြစ်မြောက်ရေးအတွက်ကျွန်တော်တို့ဒီပိုင်းတနိုင်နေကျွန်တော်ကူညီတာပါခင်ဗျာကိုမြန်မာနိုင်ငံမှာရှိတဲ့ဘယ်ရက်ကပဲလာလာចောင်းသားတွေအကုန်လုံးပေါ့နော်ပညာတက်စေခြင်းနဲ့ဒီသိပ္ပံနဲ့သင်ချာဒီပေါ့နော်ဒီဟာလေးတွေပို့ပြီးပုံနာလေးစေခြင်းနဲ့ကဘာနဲ့ရင်ပေါင်တန်းနိုင်စေခြင်းနဲ့ပေါ့နော်အေးစစ်တလီတွေကြောင့်ပ
ါ STEM ပြိုင်ပွဲကိုပထမဆုံးချိန်2015ခုနှစ်မှာကျင်းပခဲ့ပြီးတော့အခုချိန်ဟာဒုတိယအချိန်ကျင်းပတာပါဒီနှစ်ပြိုင်ပွဲရဲ့ခေါင်းဆောင်ဟာတဘာဝဘေးအန္တရာယ်ကြုံလာတဲ့အခါမှာကုညီကယ်ဆယ်ရေးဆောင်ရွက်တာကိုရှင်းပြနေတာဖြစ်ပါတယ်ငယ်တန်းပြိုင်ပွဲဝင်တူဖြစ်တဲ့တော်တော်ငွေစင်ကသူ့ရဲ့ခံစားချက်ကိုကုလို့ပြောရပါတယ
်။တံမျိုးပြိုင်နေရတဲ့အတွက်သမီးအယံပြောပါတယ်။တငယ်ချင်းတွေနဲ့လည်းအတူတူလုံးရတဲ့အတွက်သမီးအယံပြောတယ်။အဲအခုလိုမျိုးတငယ်ချင်းတွေနဲ့ဆုံစည်းရတာတငယ်ချင်းတွေ teamwork ဆိုပြီးလုံးရတဲ့ဟာကတော့သမီးတို့အကောင်းဆုံးပါပဲ
။ကုလို့ပြိုင်ပွဲတွေကိုနောက်နှစ်တည်းမှာလည်းကျင်းပသွားဖို့ရှိပါတယ်။ကုလို့ပြိုင်ပွဲတွေဟာကလင်းငယ်တွေအတွက်အကျိုးကျေးဇူးတွေရှိရလို့လည်းGreen Hill ဘွဲ့ကနီးပြဖြစ်သူ North Orchid ကပြောပြပါတယ
်။ Clean အနေနဲ့အကျိုးကျေးဇူးကအများကြီးရှိပါတယ်။အဓိကကတော့သူတို့အစတည်းကအတူတူလုပ်ရတဲ့အတွက်ကြောင့်မလို့သူတို့ teamwork ဘိုင်းတွေမှာအားသာလာမယ်ပေါ့နော်။ပြီးကြရင်ကိုယ်တိုင်ကိုယ်ကျ natural disaster တွေကိုလေ့လာရတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမြန်မာပြည်အနေအထားနဲ့နောက်ထပ်တွေ့မယ်ဆိုရင်လည်းဘယ်လိုမျိုးကယ်ဆယ်နိုင်မလဲဆိုတာပေါ့နော်။သိစိတ်လေးသွားထားပါတယ်လို့
။ STEM ကြီးတန်းပြိုင်ပွဲမှာအကြီးတန်းချန်ပီယံဆုကိုရန်ကုန်နီးပညာတက္ကသိုလ်ကျောင်းကရရှိခဲ့ပြီးအငယ်တန်းချန်ပီယံဆုကိုမိတ်ကာ360ဖွဲ့ကရရှိခဲ့ပါတယ်။2018ခုနှစ်ဇူလိုင်လကအမေရိကန်ဝါရှင်တန်မြို့တော်မှာကျင်းပတဲ့ First Global ဆက်ရုပ်ပြိုင်ပွဲကိုနိုင်ငံပေါင်း163နိုင်ငံကအသက်18နှစ်ယောက်ကျောင်းသားလူငယ်တွေရှင်ပြိုင်ခဲ့ရမှာမြန်မာနိုင်ငံကလူငယ်အဖွဲ့ကလည်းတွားရောက်ရှင်ပြိုင်ခဲ့ရမှာတော့အဆင့်6နေရာရရှိခဲ့ပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်တင်ပြတော့တော့ပါခုတော့နိုင်ငံတကာသတင်းဖက်ဆက်အောင်ပါတမရဒိုနယ်ထရမ်အဆိုးပြုထားတဲ့လူဝင်မှုကြီးကြပ်ရေးဥပဒေအခြေခံမူပေါင်းတွေထဲမှာပါဝင်တဲ့အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်နေထိုင်သူနှစ်သန်းနေပါအနေနဲ့နိုင်ငံသားဖြစ်လာခွင့်အခြေအနေနဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်မှာအခြေအတင်ဆွေးနွေးဖို့ရှိနေပါတယ်လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးတော့လွှတ်တော်ရင်းကအဓိကအတိုက်ခံပါတီကြီးနဲ့အကြားညှိနှိုင်းလို့မရတာကြောင့်မကြသေးခင်ရဲ့အတွင်းကအဆိုးရရန်နေရာတွေ၃ရက်တာရပ်ဆိုင်ခဲ့ပြီးတဲ့နောက်မကြခင်ရက်ပိုင်းအတွင်းမှာလည်းလူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်လဲမှုမရဘူး
ဆိုရင်အစိုးရရန်ရာတွေပြန်လည်ရပ်ဆိုင်နိုင်တဲ့အနေအထားမှာရှိနေပြီးသဘောတူညီမှုရအောင်ဆွေးနွေးဖို့အချိန်အနည်းငယ်သာကြာမှာတော့ရယ်အင်ပီရိုဆိုင်ရာသတင်းထောက်ကက်သရင်းဂျစ်ပစန်ပေးပို့ရတဲ့စင်တဲ့င်းကိုတော့ကွန်အောင်ကတင်ပြထားပါတယ
်အမေရိကန်ပြည်ထောင်စုကအချိန်အနည်းဆွေးနွေးညှိနှိုင်းနေရတဲ့အကြောင်းအရာတွေထဲမှာမိုင်းထောင်ချီတဲ့မက္ကဆီကိုနဲ့ထိစပ်နေတဲ့နေဆက်မှာတတိုင်းကာယံဖို့နဲ့တန်းနဲ့ချီတဲ့တရားမဝင်ရွှေပြောင်းနေထိုင်သူတွေအရေးအဖြေရှာဖို့လဲပါဝင်နေပြီးဒလုံညှိနှိုင်းအဖြေရှာဖို့ရည်လည်သိမ့်မကြံတော့ပါဘူးသမ္မတဒေါ်နယ်ထရမ့်ကတော့ကွန်ဂရက်လွှတ်တော်မှာအခြေလေဆွေးနွေးနိုင်ကြလိမ့်မယ်လို့ဆိုရတယ
် Many many years they've been talking immigration they never got anything done
လွန်မှုကြီးကြိမ်မှုကလည်းပတ်သက်လို့နှစ်ပေါင်းများစွာဆွေးနွေးနေခဲ့ပေမဲ့ဘာတစ်ခုမှအဖြေမရခဲ့ပါဘူးမကြာခင်မှာတော့အဖြေတစ်ခုကိုရလိမ့်မယ်လို့မျှော်လင့်ပါတယ်
အင်္ဂါနေ့ညကွန်ဂရက်လွှတ်တော်မှာပြောဆိုမဲ့ထရမ့်ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတဲ့အခါမှာလဲသူ့ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့ထုတ်ဖော်ပြောကြားမယ့်အရေးကြီးဆုံးအချိန်ဖြစ်နေပါတယ်။အင်ပြီးတော့ပြောခွင့်ရဆရာဟက်ကဘီဆန်နတ်ကသမ္မတရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်။ Our framework includes four pillars: border security including the wall, DACA
သမ္မတရဲ့အခြေခံမူပေါင်းတွေထဲမှာအဓိကတိုင်းကာယံဖို့ကိစ္စအပအဝင်နယ်စပ်လုံခြုံရေး DACA အစီအစဉ်နဲ့နေထိုင်သူတွေကိုတရားဝင်အသိမဲ့ပြုရေးနိုင်ငံသားဖြစ်လာသူတွေရဲ့မိသားစုဝင်တွေအမေရိကန်ပြည်ထောင်စုကိုခေါ်ဆောင်ခွင့်အပြင်ဒီ DV ကန်ဆတ်မဲ့အစီအစဉ်ကိုအဆုံးသတ်ဖို့နဲ့အရေးချင်းပေါ်မူတည်တဲ့လူဝင်မှုကြီးကြပ်ရေးစနစ်ဖြစ်လာဖို့ရည်ရွယ်ထားတာစတဲ့အချက်လေးချက်ပါဝင်ပါတယ
်။အင်ပီရိုရဲ့အဆိုပြုချက်အရဆိုရင်ဒါကာအစီအစဉ်နဲ့နေထိုင်သူ18သိန်းအနေနဲ့10နှစ်ကနေ12နှစ်အတွင်းနိုင်ငံသားဖြစ်လာနိုင်တဲ့အခြေအနေရှိနေပါတယ်။လွတ်တော်တွင်ညှိနှိုင်းရမှာအဓိကအခမ်းအနားကပါဝင်တဲ့ Republican ထက်လွတ်တော်အမတ် Lindsey Graham ကတော့ဒီသဘောထားအပေါ်ကြိုးစားရဲ
President's proposal of allowing 1.8 million dreamers a pathway forward for
သမရရဲ့ဆိုပြချက်ထဲမှာပါဝင်တဲ့အတိုင်းဆိုရင်တော့ Dreamers 18သိန်းအနေနဲ့နိုင်ငံသားဖြစ်လာနိုင်ွင့်ဆိုတာဟာအပြင်းအထန်ရဖို့စီသွားနေတဲ့အရေးပါတဲ့ challenge တစ်ရပ်ဖြစ်ပါတယ်။တရန်ကာရန်နိုင်ဖို့ကိစ္စအကောင့်ထဲပေါ်လာအောင်ဆိုရင်အပေးယူလုပ်နိုင်တဲ့အနေအထားကိုသူ့အနေနဲ့ကင်ထားခွင့်ရှိပြီးတော့ဒီတိုင်းကိစ္စအပြင်မိသားစုဝင်တွေခေါ်ယူရေးလိုမျိုးကိစ္စတွေပါဝင်တရားဝင်ရွှေပြောင်းဝင်ရောက်နိုင်တဲ့ရည်တွက်ကိုထက်ဝက်လျှော့ချနိုင်အောင်လို့ဆောင်ဖို့ကိစ္စတွေဟာလည်းအကျိတ်တွေကိုဆွေးနွေးရမယ့်အကြောင်းအရာတွေဖြစ်ပါတယ
်။သမ္မတရဲ့အဆိုပြုချက်ပေါ်ပါတီကြီးနှစ်ရက်လုံးကပြစ်တင်ဝေဖန်ကြပါတယ်။အောက်လွှတ်တော် Republican တွေကနိုင်ငံသားဖြစ်လာခွင့်ပေးထားတဲ့အခြေအနေပေါ်စိတ်ပျက်ကြသလိုသမ္မတကိုထောက်ခံသူတွေကလည်းလူငင်းချမ်းသာခွင့်အဖြစ်မြင်ကြမှာပါ။မူဝါဒရေးရာချန်ပီအဖွဲ့ Brookings Institution ကနိုင်ငံရေးအကဲခတ် Molly Reynolds က
It's not clear that it would have the votes even just
Republican Outlook မှာတွေ့ချားမှာတော့မှဒီကိစ္စနဲ့ပတ်သက်ပြီးတော့ Outlook မှာမဲခွဲဆုံးဖြတ်ဖို့တင်သွင်းမယ်မတင်သွင်းဘူးဆိုတဲ့အနေအထားဟာမတည်ကြသေးပါဘူး
။လွတ်တော်နေရာလုံးကဒီမိုကရက်တစ်ကလည်းသမ္မတရဲ့အဆိုပြုချက်ထဲမှာပါဝင်တဲ့အစီအစဉ်တွေဟာရှက်စရာကောင်းနေပြီးတော့ American ရဲ့စံတမိုးတွေကိုကိုစားမပြုဘူးလို့ဆိုပါတယ်။ Outlook Democrat ခေါင်းဆောင် Nancy Pelosi ကဒီအစီအစဉ်တွေဟာ American ပြည်ထောင်စုကိုလူပြူရဲကြီးစိုးထားရေးလှုပ်ရှားမှုဖြစ်တယ်လို့ဆိုပါတယ်။Republican ကောင်းဆောင်အထက်လွှတ်တော် Mitch McConnell ကလည်းဒီအချိန်ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပုတ်ချနိုင်ရမယ့်အချိန်မဟုတ်တော့ဘူးလို့အခုလိုသတိပေးပြောဆိုပါရယ်
။ With our February the 8th deadline fast approaching, it is
vital. February 8th မှာပြည်သက်ဆွေးနွေးဖို့အချိန်နီးကပ်လာနေတာနဲ့အမျှအချိန်နဲ့ပြည်သူ့ဘောဆောင်ဆွေးနွေးဖို့အရေးကြီးပါတယ်။ Donald Obama ရဲ့ Dhaka season ပါဝင်တခြားလူမှုကြီးကြပ်ရေးနဲ့ပတ်သက်တဲ့တရားဥပဒေတွေပြဋ္ဌာန်းကောင်တဲ့ဖော်ဖို့ American လူထုကရွေးကောက်တင်မြှောက်ထားတာဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်နေဖို့မဟုတ်ပါဘူး။တိတ်အများကြီးမျောလင့်ထားလို့မရဘူးဆိုရင်တောင်မှလည်းအပြည့်သဘောဆောင်အခြေခံချင်းကပ်ကြဖို့ဒီမိုကရက်တွေကိုတိုက်တွန်းပါတယ
်။အိမ်မီရောရဲ့အဆိုပြုချက်မှာပါဝင်တဲ့လူဝင်မှုကြီးကြပ်ရေးကိစ္စဘလို့ပုံစံမျိုးနဲ့သဘောတူညီမှုရမလဲဆိုတာနဲ့ပတ်သက်ပြီးမတိမချာရှိနေချိန်မှာပဲလွတ်တော်မှလည်းဒီကိစ္စသဘောတူညီမှုရဖို့လွယ်ချင်မှလွယ်မယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။ဖေဖော်ဝါရီ၈ရက်နေ့အထိကွန်ဂရက်လွတ်တော်မှာအဖြေရှာမရဘူးဆိုရင်တော့အဆိုရရန်ရာတွေနောက်တစ်ချိန်ရဆိုင်သွားဖို့ရှိနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ30ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ19 25 30နဲ့လိုင်းလက်မီတာ190တို့ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ဒီကနေ့အင်ဂါနီညသံတမန်တော်နဲ့ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှုရှိပါတယ်။ရုရှားရဲ့စစ်ဖက်မှုစုံစမ်းစစ်ဆေးမှုတွေနဲ့လူဝဲမှုကြီးကြပ်ရေးဆိုင်ရာအကြီးအကျယ်စစ်ဆေးညှိနှိုင်းနေခြင်းပြောကြားမဲ့နိုင်ငံတော်အခြေပြမိန့်ခွန်းဖြစ်ပါတယ်။ရေကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုကိုစစ်ဆင်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသံတမန်ကပြီးခဲ့တဲ့နှစ်ကရာထူးကဖယ်ရှားမှုပြင်းပြပြဆန္ဒရှိခဲ့တဲ့အကြောင်းသတင်းတွေထွက်လာပြီးဩဝါဒတောင်းလင်းဖြစ်နေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ဆွစ်ဇာလန်နိုင်ငံဒါဗိုစ်ကိုတက်ခွာသွားခဲ့တာပါ
Fake news folks fake news
သူကတော့ရောဘတ်မူလာကိုဖယ်ရှားခြင်းနဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသတင်းမှားတွေပါ New York Times ကထုံးစံအတိုင်းလောက်ကျန်ဖန်တီးတဲ့ဇာတ်လမ်းတွေပါဆိုပြီးညှင်းဆို့သွားခဲ့ပါတယ်ဒါပေမဲ့လည်းဒီသတင်းထွက်လာတဲ့အတွက်စုံစမ်းစစ်ဆေးရေးမှုရောဘတ်မူလာကိုသမ္မတအမိန့်နဲ့ဖယ်ရှားလို့မရအောင်ဥပဒေအရကာကွယ်ပေးရေးတောင်းဆိုလာတာတွေရှိပါတယ်Democrat ထက်လွတ်တော်အမတ် Cory Booker ကအခုလိုပြောပါတယ်
His president decides to move against that special counsel it could erode
ဒီလိုအထူးစုံစမ်းစစ်ဆေးရေးမှုကိုဖယ်ရှားဖို့ဒီသမ္မတကဆုံးဖြတ်ခဲ့မယ်ဆိုရင်ဒါဟာဒီတိုင်းပြည်မှာတရားဥပဒေစိုးမိုးရေးကိုအကြီးအကျယ်ပျက်စီးစေမဲ့တရွေ့ရွေ့တိုက်စားလာတဲ့ကိစ္စပ
ါ Republican အမတ်တွေထဲမှာ Lindsey Graham တို့လိုအမတ်တချို့ကလည်းဒီလိုဥပဒေတရားရှိရမယ်ဆိုတာကိုသဘောတူပါတယ်အထက်လွတ်တော်အမတ် Lindsey Graham ဟာလာမယ့်မက်လာနေရပြန်ဖို့ခံရနိုင်ခြေကြုံနေရတဲ့အမေရိကန်ပြည်ထောင်စုကိုမှတ်တမ်းမရမရှိပဲကလေးဘွားတွေကမိဘတွေနဲ့အတူရောက်လာတဲ့ထောင်ထဲချတဲ့လူငယ်တွေရဲ့နာဂတ်ပါဝင်လူမှုကြီးကြပ်ရေးကိစ္စတွေမှာပါတီနေရကြာသဘောတူညီမှုရဖို့အဓိကစိတ်ဆက်ညီနိုင်နေသူတွေဖြစ်ပါတယ်လူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးသူက ABC ရုပ်သံကိုအခုလိုပြောပ
ါတယ်ဒီပြဿနာကိုပြင်ဆင်ဖို့အကြီးအကျယ်စိတ်ဝင်စားနေကြပါတယ်။သမရဘက်ကလည်းယုံကြည်စိတ်ချလောက်တဲ့အဆိုပြုချက်တွေတင်သွင်းထားပါတယ်။ Dreamers လို့ခေါ်တဲ့ရွှေပြောင်းလာတဲ့တေချာစီစစ်ပြီးသားလူငယ်တသန်း8သိန်းကိုနိုင်ငံသားအဖြစ်နိုင်တဲ့လမ်းကြောင်းကျွန်တော်တို့ချထားပါတယ်။နေဆက်နဲ့ပတ်သက်လို့လည်းခြေခြေမြင့်မြင့်တခုခုကျွန်တော်တို့လှုပ်ဆောင်ပါပါ
။အမေရိကန်အစိုးရကတော့မက္ကဆီကိုနဲ့နေကြဟန်ဒါရီပို့ခိုင်မအောင်လုပ်ပြီးလူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ရှင်းနေကြုတ် Jeff Sessions ကအခုလိုပြောပါတယ်
President is determined to finally build a wall
တောင်ပိုင်းနေဆက်မှာဒရန်ကာဖို့သမ္မတကအခိုင်အမာဆုံးဖြတ်ထားပါတယ်သမ္မတရဲ့အဆိုပြုချက်အဓိကစဉ်းစားချက်ကလူဝင်မှုကြီးကြပ်ရေးမှာထိုက်တန်တဲ့သူကိုရပိုင်ခွင့်ပေးမယ့်စနစ်ကိုအခြေခံထားတာပါဆိုလိုတာကအထူးကျွန်းဆုံးဒူတော်တွေကိုလက်ခံကြိုးစို့မယ်ရာဇဝတ်ဂိုင်းအဖွဲ့ဝင်တွေလူလိန်တွေမူပြီးကားမောင်းလာတဲ့သူတွေကလေးတွေကိုမတော်မတရားလုပ်တဲ့သူဒီလိုလူတွေကိုပြန်ပို့တာမျိုးပါ
လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့သမ္မတထွန်းရဲ့တောင်းဆိုချက်တွေကအဓိကအချက်တွေကိုသဘောတူဖို့ဒီမိုကရက်တီဘက်ကပြောနေတာပါ။ဒါပေမဲ့လည်းသမ္မတဘက်ကစီးဆက်ညှိနှိုင်းတာတွေဆက်မလုပ်ခဲ့တဲ့အတွက်မကြသေးခင်ကပဲအစိုးရလုပ်ငန်းတွေဒီသိပ်ပိုင်းအားဖြင့်ရှယ်နှင်းငယ်ရပ်ဆိုင်သွားခဲ့ရပါလေ။ဒီမိုကရက်တီဟာပါတီနဲ့အကြလွန်ဆွဲပွဲတွေမှာတခါအစီအစဉ်အောက်မှာဂျုံးဝင်တဲ့ကလီဘွားတွေကမတမ်းမတ်ရမဲ့မိဘတွေနဲ့ရောက်လာသူတွေကိုနယ်ရုပ်တွေအဖြစ်သုံးချနေတဲ့ဆိုပြီးသမ္မတထွန်းကဆွဆွဲပါလေ။ဒီမိုကရက်ဘက်ကတော့ Republican အများစုဦးဆောင်နေတဲ့ Congress လွှတ်တော်အနေနဲ့ဒီကိစ္စကိုရည်ယူလို့ဆောင်တာမျိုးမရှိဘူးဆိုပြီးဝေဖန်ပြစ်တင်နေတာပါဒီကိစ္စကိုလွှတ်တော်မှာမဲပေးခွင့်တောင်းမှ Republican တွေဘက်ကမပေးဘူးဆိုပြီးဒီမိုကရက်ဘက်ကပြစ်တင်နေတာဖြစ်ပါတယ်ဖေဖော်ဝါရီလ၈ရက်နေ့မတိုင်ခင်ဆိုရဘန္နာရေးအသုံးစိတ်ကိုတီးပြီးရမှာဖြစ်တာကြောင့်ပါတီနည်းကလွှတ်တော်အမတ်တွေအကြားသဘောတူညီချက်ရအောင်ထပ်ကြိုးစားရမယ်ရဲ့သိမကြံတော့ပါဘူးသမ္မတရင်ပြူတော်ကတော့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောတူလက်ခံနိုင်တဲ့အခြေခံမူပေါင်းတွေကိုထုတ်ပြန်ကြေညာထားပါပြီခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်အခုခါမှာတော့ထုတ်လုပ်သူကိုရန်နိုင်တဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုနားဆင်နိုင်ပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်စီစဉ်ကနေပြီးတော့ကြိုးစူပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Mr. Bill Richardson ရဲ့ကိစ္စနဲ့ဒီနိုင်ငံတကာအမြင်မှာ American ပြည်တော်စုရဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကြားမှာစကားချေတင်ဖြစ်ရကနေပြီးတော့ဒီရခိုင်အကြံပေးကော်မရှင်ကနေပြီးတော့သူနှုတ်ထွက်သွားတဲ့အထိအဆွေအပတ်နဲ့ Mr. Richardson တို့ကြားမှာပြန်လည်ပြောဆိုထုတ်ပြန်တာတွေတင်မာမှုတွေဖြစ်နေပါတယ်ဒီလိုဖြစ်ကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ငင်းဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်မှာကဘာကရှုမြင်ပုံတွေမှာဘလူတရားမှုတွေရှိတယ်လဲဆိုတာကိုကျွန်တော်အခုဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒေါက်တာနေအောင်ဖြစ်ပါတယ်ဒေါက်တာနေအောင်ကတော့ပြည်ပရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုဦးဆောင်သူတူဖြစ်ပါတယ်နောက်တူကတော့ဦးစိတ်ဝင်းဖြစ်ပါတယ်ဦးစိတ်ဝင်းကတော့မြန်မာသတင်းပညာသိပ်ပံကညွှန်ကြားမှုတူဖြစ်ပါတယ်ခင်ဗျာကျွန်တော်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကျွန်တော်ဦးစိတ်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ကိုစိတ်ဝင်းရေးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခ
င်ဗျဟုတ်ကဲ့ကျွန်တော်တို့ DPRD နဲ့ပတ်သက်လို့တစ်ဆက်သေးရခိုင်သတင်းတွေလည်းအခုနောက်ဆုံးချင်းတွေကျွန်တော်ကြားနေရပါတယ်ခင်ဗျအခုအဲ့ဒါကျွန်တော်တီးပြီးပို့ကြိုးစားနေစေပါဘောနော်အခုအရင်ဆုံးတော့ကျွန်တော်ကိုစိန်ဝင်းကိုဒီ Mr. Bill Richardson အခုဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်ဘာလို့ထိထိကဲသွားနိုင်ပါလဲခင်ဗျ
Bill Richardson ကသူက New Mexico ရဲ့ Governor ဟောင်းတယောက်ဖြစ်တယ်နောက်ပြီးတဲ့အခါကျရင်သူက American မှာနာမည်ရတဲ့မီဒီယာပေါ့ negotiator ပေါ့နော်ဒီ YouTuber တို့နော်မြောက်ကိုရီးယားတို့အဲ့မှာလွမြောက်ရေးတွေဒီကျင်းသားလွမြောက်ရေးတွေဆွမ်းဆောင်နိုင်ရတယ်ဘာလို့ဖြစ်ဖြစ်သူနဲ့ပတ်သက်ပြီးသူနှုတ်ထွက်သွားတယ်အဲဆိုတဲ့ဟိုဟာအနှုတ်လက္ခဏာပေါ်နေတယ်နော်ဟိုနောက်ပြီးတဲ့ဘာလို့လဲဆိုတော့တန်တရာပေါ့မြန်မာပြည်နဲ့ပတ်သက်လို့ရှိရင်တန်တရာတွေအဲ့ဒါတွေပို့စီတာနောက်တန်ကြီးရဲ့အနေထားပေါ့ခုနပြောတဲ့သူကဒီအနောက်နိုင်ငံတွေယူကုလသမဂ္ဂလိုဟာမျိုးတွေနိုင်ငံတကာတိုင်းဝိုင်းနဲ့မြန်မာမယုံဘူးဆိုတဲ့ဟာမျိုးတွေအဲ့ဒါဒီကကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့တော့ဘာပြောလဲချုံတော့တင်တော့အနောက်လက္ခဏာပုံစံရပါတော့
ဟုတ်ကဲ့ကျွန်တော်တို့ကဒီပြဿနာဖြစ်နေတဲ့အချိန်မှာပဲတကယ်တမ်းပြောရရင်တော့အထူးဖြစ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့မြန်မာနိုင်ငံကြားမှာကချင်းကပ်ပုံလဲမတူကြဘူးနောက်တစ်ခုကအပြန်အလှန်ယုံကြည်မှုလဲနည်းနည်းအားနည်းနေတဲ့အချိန်မျိုးမှာဒီကိစ္စကြီးဖြစ်သွားတဲ့အခါကျတော့ဒါကဘလောက်ထိအထူးဖြစ်အနောက်နိုင်ငံတွေပေါ့အနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်မြင်တာကဘလို့ဖြစ်သွားနိုင်လဲခင်ဗျအ
နောက်နိုင်ငံတွေမြင်တဲ့နေရာမှာတာမန်လူတွေမြင်တာကကြတော့ကျွန်တော်တို့ဟာဟိုရက်ဆက်ကြံကြုတ်တယ်ဆိုတဲ့ဟာပေါ့နော်ဒီအစ္စလာမ်ဒီရိုဟင်ဂျာတွေကိုကျွန်တော်တို့တွေကနေပြီးတော့နှိပ်ကွပ်တယ်လို့ဘာသာရေးရခွဲခြားမှုတွေလုပ်အဲ့အဲ့ဒီဟာမျိုးတွေအမြင်တာမန်လူတွေအမြင်အဲနိုင်ငံရေးအတိုင်းဝိုင်းပေါ့ဒါမှမဟုတ် policy maker တန်တမာနေမှာကြတော့လေဆက်နှဟာတမျိုးအဲ့ဒါကဘာလဲဆိုတော့ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အမြင်အဲဒေါ်ဆန်းစုကြည်ကသူတို့နားလေတချို့လူတွေကဘာလို့နားလေလဲဆိုတော့ဒီနိုင်ငံရေးကန့်သက်တဲ့မှာလှုပ်ရှားနေရတဲ့စစ်တပ်နဲ့အာဏာသက်ကြားဖွဲ့ဝေနေရတဲ့နေရာမှာသူလုပ်နေရတဲ့ဆိုတဲ့ဟာကိုနားလေတဲ့လူရှိတယ်လို့တချို့ကြတော့လေဒေါ်ဆန်းစုကြည်ကိုယ်တိုင်ကပူပေါင်းဒီဒီလိုမျိုးခွဲခြားမှုတွေပါပူပေါင်းပါဝင်ဆောင်ရွက်မှုတွေလားဆိုတဲ့ဟာမျိုးအဲ့တော့အကုန်လုံးကိုခြုံကြည့်လို့ရှိရတော့ပရိတိုင်းကြီးရဲ့ပုံကြီးကလည်းမကောင်းဘူးနောက်ပြီးဒေါ်ဆန်းစုကြည်ကိုယ်တိုင်ပုံတွေသူတို့တော်တော်များများကသူတို့ကအားတက်တရုပ်ကိုထောက်ခံခဲ့ကြတာတကယ်လို့ပဲလေးစားခဲ့ကြတာအထူးသဖြင့်အတီကျူကိုအဓိကထားပြီးလေးစားခဲ့တာအခုတက်တော့သူတို့မြင်လိုက်တဲ့ဟာကပြောင်းပြန်ဖြစ်နေတယ်ဆိုတဲ့အမြင်ပေါ့နော်အဲ့တော့ထုံမိကြည့်ရင်ဘာမှဟိုကကောင်းတဲ့လက္ခဏာမရှိဘူးဖြစ်နေတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုစိန်ဝင်းဒီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ချင်ပါတယ်ဒေါက်တာနေအောင်ကြားပါလားခင်ဗျာဟုတ်ကဲ့ဒေါက်တာနေအောင်ကြားပါလား
ကြားပါ
ဟုတ်ကဲ့ကိုနေအောင်ရေအခုခုနကဒီ Mr. Richardson ဒီနှုတ်ထွက်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ထုတ်ပြန်ချက်တွေပြောဆိုချက်တွေရှိပါတယ်သူသဖြင့်ကတော့ Mr. Richardson ဟာသူ့ကိုပေးထားတဲ့ mandate ထက်ကျော်ပြီးလှုပ်ဆောင်နေဆိုတဲ့ကိစ္စပေါ့နော်အဲ့ဒါမျိုးတုံ့ပြန်ထားတာရှိပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာနေအောင်ဘယ်လိုမြင်ပါလဲခင်ဗျာ
သူကိုယ်တိုင်အပြောရတော့ရာဒီအချက်မေးဖွဲထားတယ်ဒီနောက်ဒီနှစ်ကိုအချိန်ခေါ်မယ်ဆိုပြီးတော့လည်းဒါလည်းလက်တွေ့မကြဘူးပေါ့နော်ဆိုတော့ဒီသူပြောတဲ့ဥစ္စာကလည်းအဓိကအဖြစ်တော့ဒီကိုဖီအာနန်ရဲ့ဒီဒီဟိုအကြံပြုချက်တွေကိုလိုက်နာဆောင်ရွက်နိုင်မယ်လို့သူကမျှော်လင့်ပြီးတော့မှဟိုလှုပ်ဆောင်တာပေါ့အဲတော့အခုအချိန်ကြီးကြည့်ရတာကဒီအစိုးရကနေရွေးချယ်ပြီးတော့ခန့်ထားတဲ့ဒီအကြံပေးအဖွဲ့ကြီးရဲ့အကြံပေးအဖွဲ့အစီအစဉ်ကတမာတမကြက်မှာမဟုတ်ဘူးထိရောက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးလို့အဓိပ္ပာယ်သွားရောက်သွားတယ်လေဆိုတော့ခုနကြောတဲ့ဒီဒီဟိုဟိုအစိုးရကဟိုပြောချင်နေတဲ့ဟာ
အစိုးရကသူကခန့်ထားတဲ့ဒီပြောက်ကနေလည်းအဲ့လိုထုတ်ပြီးတော့ပြောလိုက်တဲ့အခါကျတော့ဟိုခုနကရှေ့နောက်မကြည့်ဖြစ်သွားတာပေါ့တော့
ဟုတ်ကဲ့ကျွန်တော်တပတ်ကလှည့်မိချင်ပါလေခုနကကုနိုင်အောင်ပြောသွားတဲ့အထဲမှာဒါကသူတို့ရဲ့ယုံကြည်ဒီလှုပ်ဆောင်နေတဲ့ကော်မရှင်ရဲ့ယုံကြည်မှုထိခိုက်စေရဆိုရင်တပတ်မှာဒီလိုမျိုးဒီရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံသားတွေပါဝင်တာနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကရောရခိုင်တိုင်းသားတွေဘက်ကရောမကြိုက်တာရှိပါတယ်ကန့်ကွက်ခဲ့တာရှိပါတယ်အဲ့တော့ဒီအခြေအနေမျိုးမှာဒီလိုဖြစ်သွားတဲ့အခါကျတော့ဒီကော်မရှင်ရဲ့လုပ်ငန်းတွေပေါ်မှာရောတပတ်ကစစ်တပ်တို့ရခိုင်တိုင်းသားတွေဒေသခံတွေရဲ့ယုံကြည်မှုတွေတွားပြီးတော့မထိခိုက်နိုင်ဘူးလားခင်ဗျဒီ
အခုအကြံပေးကော်မရှင်က
ဟုတ်ကဲ့ဟုတ်ကဲ့အကြံပေးကော်မရှင်ပေါ်မှာ
ငကိုလေးကဒီကော်ဖီအနံကော်မရှင်နဲ့ကစပြီးတော့မှာအထူးသဖြင့်စစ်တပ်ပေါ့နော်ဒီဟိုအမြင်အချင်းသိကောင်းတာမဟုတ်ဘူးပေါ့နော်ဒါစစ်တပ်ကသူ့ဘာသူသူနည်းသူခံနဲ့လည်းဟိုကော်မရှင်နဲ့ဖွဲ့ပြီးတော့စစ်ဆေးတာလည်းရှိရအခုနောက်ဆုံးအများဥစ်တဲ့ကိစ္စမှာလည်းသူနည်းသူခံနဲ့စစ်ဆေးတာလည်းရှိရပေါ့ဆိုတော့အဲ့မှာမှာပြဿနာပါဖြစ်လာလို့ဆိုနိုင်ငံတကာမှာကโอเคစစ်တပ်ကပဲပြောပြောအစိုးရကပဲပြောပြောနော်သူတို့ကကာယကံရှင်တွေဖြစ်တယ်အဲ့တော့လွတ်လပ်တဲ့နော်တရားမျှတမှုပြည်နယ်နဲ့အချင်းနဲ့ဒီဂျားတွေကလူဟလာဟိုစုံစမ်းစစ်ဆေးမှုလူတွေလို့ပြောကြတယ်အဲ့တော့အဲ့လိုလူတွေလာပြီးတော့မှအရင်တော့လောက်ခဲ့တိုင်းမှာပဲဟလာဟိုဗမာပြည်ဗမာပြည်အချင်းနေနေသားကိုနားမလဲဘူးရင်းကြပင်လေးကိစ္စတွေကိုနားမလဲဘူးတစ်ဖက်သက်ဆုံးဆုံးပြောနေဆိုတဲ့အမြင်တွေကကြားတယ်ဆိုတော့အခုလိုမျိုးဖြစ်နေလေအဲ့ဒီကွာဟမှုကပုံပြီးကြီးနေလေနောက်ဗမာပြည်နဲ့ပတ်သက်လို့တရင်မညာကြီးလွတ်လပ်တဲ့ဒီတရားမျှတတဲ့ဒီသတင်းစီဆောက်ဆံပေါ်တိုနီဆိုတဲ့ကမတစ်လာလေလေကျွန်တော်ဗမာတန်းကြီးပေါ်မှာပို့ပြီးတော့မှဖြစ်တဲ့မှုတွေမယုံကြည်မှုတွေပုံပြလာလေဖြစ်တယ်လို့တကယ်တည်းကမှာပဲအသေးစိတ်လူတွေကလည်းအာနောက်တိုင်းမီဒီယာတွေကတော့ဘလို့လူခွင့်သမားတွေကတော့ဘလို့ဟလာအခု very return sign ဆိုလို့ရှိရင်လည်းဒါဟို CIA နီးပါးတော့ကြောက်ခံတဲ့အနေအထားမျိုးဖြစ်သွားတယ်ဆိုတော့ခုနပြောတဲ့ဒီအထူးသဖြင့်ပေါ်လေကဘာကြီးနဲ့ပေါ်တော့ကျွန်တော်ဒီမိုကရေစီလိုလားနေတဲ့နိုင်ငံတွေမီဒီယာတွေလူခွင့်သမားတွေနဲ့အမှားကြီးအခြေအနေကပုံပြီးတော့ဝေးကွာလာသလိုဂျုံချင်မှုတွေတန်ပြရတွေကလည်းပုံပြီးတော့ဟိုတန်ပြရတယ်လည်းပုံကြီးလာပြီးတော့ဂျုံချင်မှုတွေလည်းပုံလဲလာတဲ့သဘောမျိုးတွေဖြစ်တယ
်ဟုတ်ကဲ့ခင်ဗျာဒေါ်နန်အောင်နိုင်အောင်လီလိုက်မောင်မောင်ဒီပြောင်းခင်ဗျာကျွန်တော်ကုစိန်ဝင်းကိုတစ်ချက်မေးချင်ပါလေဒေါ်ဘီရစ်ချ်ဆန်ကသူပြောတဲ့အထက်မှာသတင်းတောင်းနှစ်ယောက်ကိုလွှတ်ရေးကိစ္စကိုပြောတဲ့အခါမှာစကားအခြေတင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာမြန်မာဆွေးအဘက်ကလည်းပြောတာကဒီသတင်းတောင်းနှစ်ယောက်ကိစ္စကသူကော်မရှင်ရဲ့မန်ဒီနဲ့မဆိုင်ပါဘူးကော်မရှင်ကလည်းဒီကိစ္စမှာအခုနောက်ပိုင်းထွက်ပြောလာတာရှိပါတယ်ဒါသူတို့ကြိုက်တော့မှာမဟုတ်ဘူးဆိုပြောပါတယ်အဲ့တော့ဘီရစ်ချ်ဆန်ကပဲတကယ်တမ်းသူ့မန်ဒိတ်ကိုကျော်လုသွားတဲ့သဘောရှိလားဘယ်လိုအမြင်ရှိပါလဲကိုစိန်ဝင်းအမြင်သိချင်ပါတယ
်အဲ့ဒီဟာကအငင်းစရာရှိတယ်ဟိုမြန်မာဆွေးအဘက်ကပြောတော့ဒါမန်ဒိတ်ကိုကျော်တယ်ပေါ့ဒါပေမဲ့လည်းဒီကိုဗီယန်ကော်မရှင်ရဲ့ recommendation နဲ့မှာပါတဲ့အတိုင်းတရင်လွတ်ခွင့်ကိုပေးဖို့တင်တယ်တရင်နမားတွေကိုဟိုအတားအဆီးမရှိတရင်ယူခွင့်ပြုတင်တယ်အဲ့တော့ဒီဟာတွေကဆက်ဆက်မှုရှိနေ writer ဒီနောက်နေ့ရောက်ကလည်းတရင်လိုက်ရင်းကနေပြီးတော့အဖမ်းခံရတာနော်အဲ့မှာမှဆိုဆိုဆိုဝါပြပြီးတော့ set up ဒီ talk set up လုပ်ပြီးတော့အဖမ်းခံရတာအဲ့တော့အဲ့ဒါတွေကဆက်ဆက်နေတယ်ကဲ तू ကသူအနေနဲ့ဆိုတော့ mandate ကမပါတယ်အဲ့ဒါကိုဟိုဒီဆရာကမပါဘူးလို့ရှောက်နေနေတာနည်းနည်းကလေးကလာတော့ဆန်တာပေါ့နောက်အခက်ကပြန်ပြီးတော့ပြောရလို့ရှိပြန်ကြည့်ရလို့ရှိရင် Richardson ကိုခေါ်ခဲ့တာလေဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းအဲဒီဒီအချမ်းပေးဖွဲ့ကိုခေါ်ခဲ့တာနော်အဲ့တော့အဲ့ဒါကိုအကယ်၍ကိုသူ့အနေနဲ့ဆိတ်ရှုပ်ကျွန်တော်မြင်တာတော့ဟိုနောက်ဆုံးပြောရရင်တော့သုံးကြီးဆိတ်ရှုပ်ခွေးတာပေါ့သူလှုပ်ချင်တဲ့သူသွားချင်တဲ့မစ်ရှင်နဲ့အခြေအနေနဲ့အကန့်တတ်ဒီဒါလေးတွေမှာသူဆိတ်ရှုပ်ခွေးမှုတွေဖြစ်ပြီးတော့ဒါမျိုးဖြစ်တာအဲ့လိုဖြစ်ခဲ့ရင်တော့မှပြန်ပြီးတော့ထိမှုလိုမယ်လို့ထင်တယ်နောက်ပြီးအလားအလာကတခြားသောကော်မရှင်မန်ဘာတွေပါထိခိုက်မဲ့အနေအထားရှိတယ်နောက်မေးခွန်းတစ်ခုကဒီသတင်းသွက်လက်ခွင့်ကမလုပ်ပါလေတကယ်ဟိုတကယ်ပြီးမှလားဒီလိုပဲဆက်ပြီးတော့ပဲအချိန်ဆွဲပြီးတော့ဟိုသွားမှလာဖုံးပြထားပြီးတော့သွားမှလာဆိုတဲ့ဟာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဦးစိန်ဝင်းလေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာတော်ရရှင်နေအလှည့်ကျွန်တော်ပြေးချင်ပါလေအရင်ဆုံးဦးကိုခင်မောင်လင်းကိုဖိတ်ခေါ်ချင်ပါလေခင်ဗျာကိုခင်မောင်လင်းကြားပါလ
ား
ဟုတ်ကဲ့ကိုခင်မောင်လင်းဆွနေလို့ရပါခင်ဗျာ
ခင်မောင်လင်းရေးနေရတာဒီနေ့မှာတော့အားလည်းနေရတယ်နိုင်ငံအတိုင်းအတာကိုပို့ပို့ကိုရအဲတန်းဒီကနေ့အချိန်ကျတဲ့အဝိဇ္ဇာနဲ့အချိန်မဖြစ်နေပါလေအဲအဲ့လိုမျိုးကလည်းနိုင်ငံတကာအမေရိကန်ကကွန်ဂရက်ရဲ့အခွင့်အရေးဖြစ်နေတယ်။ကွန်ဂရက်ရဲ့နိုင်ငံကြီးကကတမန်စစ်တပ်ရဲ့ဆက်နေပြီးမြန်မာနိုင်ငံကြီးနိုင်ငံရေးရဲ့အရေးအကြီးဆုံးလူဝါဒီမြန်မာနိုင်ငံဒေသကြီးရဲ့ဆိုးရွားတဲ့စစ်တပ်လူဝါဒီမြန်မာနိုင်ငံအစိုးရမှဖြစ်တဲ့အန်ဒီ ်ဆိုတော့ဒီကိစ္စကဒီလိုမျိုးဒီလိုမျိုးအခုလူခုမျိုးတွေရတယ်မအောင်အွန်နေပြီးတော့ဒီအခြေအနေကသူအရင်းများလို့အရင်းများလို့ဖြစ်နေတယ်ဘာမှမလုပ်နိုင်ဘူးလို့အဲ့ဒါကိုကျန်နေတော့လို့ပြောတယ်
ဟုတ်ကဲ့ခင်ဗျအဲ့ဒါကကိုခမောင်လေးအမြင်ဖြစ်ပါတယ်နောက်တူကျွန်တော်တို့ရှင်တူလှည့်ပေးကြပါလေကိုနေဦးလင်းကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဗျာကျွန်တော်ပြောရမယ်ဆိုရင်တော့ဒီကိစ္စမှာတော့ဟိုတော့ဆန်းစုကြည်ဘက်ကကျွန်တော်ရက်တည်ပါတယ်အဲ့တော့နိုင်ငံတစ်ခုရဲ့ခေါင်းဆောင်ဆိုတာကနိုင်ငံတော်ရဲ့အချိုးပြည်သူပြည်သားရဲ့အချိုးဦးထိပ်ပန်းဆင်းရမယ်ဒို့သီးမဟုတ်နိုင်ငံအချိုးနဲ့တိုင်းသူပြည်သားတွေရဲ့အချိုးစည်းဝါးပေါ့နော်အဲ့ဒီအပေါ်မှာမူတည်ပြီးတော့တထထဲဖြစ်ဖို့လိုတာပေါ့အဲ့ဒါမှနိုင်ငံကောင်းစင်ဖြစ်လာနိုင်ငံကောင်းစင်စစ်စစ်ဖြစ်ဖို့ဆိုရင်အဲ့လိုတသားကြတဲ့ရာခိုင်နှုန်းရကျွန်တော်ပြောမယ်ဆိုရင်တော့အိုက်ဆန်ရဆိုရင်တော့ဆန်းစုကြည်က60ရာခိုင်နှုန်းတော့ရှိလာတယ်ပေါ့နော်အရင်တော့က50ရာခိုင်နှုန်းတော့အဲ့တော့ကျွန်တော်စင်ကာပူရောက်ခါသားကျွန်တော်94ခုနှစ်ကရောက်တော့ကျွန်တော်မေးတယ်မင်းတို့မင်းဘယ်ရလဲတဲ့ငါပမာပြရပါဟာလို့ဆိုတော့အေးပမာပြဟာမင်းတို့ကွန်ယူနစ်လားတာမဟုတ်ဘူးလို့ငါတို့ကဆိုရဟာဆိုရှယ်လင်းနဲ့ကွန်ယူနစ်အတူတူပဲတဲ့အဲ့တော့ကျွန်တော်ပြောချင်တာကဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ပြင်ပလောကမှာရှိနေတဲ့နိုင်ငံတော်တော်များများစင်ကာပူအားလုံးအမေရိကန်အားလုံးဟာအနောက်နိုင်ငံအားလုံးဟာကျွန်တော်တို့နိုင်ငံကိုကွန်မြူနစ်နိုင်ငံလို့မြင်နေတဲ့အမြင်ဟာအခုမှမဟုတ်ဟိုးတုံးနေရမြင်လာတဲ့အမြင်ရှိတဲ့သဘောရှိဒီလိုပဲခုဒီနေ့ခေါ်လာတဲ့အမေရိကန်ဟာဟလာဟိုအော်ဝါဆိုလို့ရှိရင်လည်းဟာနော်ရီချာချန်ဆိုလို့ရှိရင်လည်းသူလည်းဒီလိုပဲကျွန်တော်တို့ကိုဒီလိုပဲတွေးတယ်စီအစိုးရနဲ့မကင်ဘူးဟာဗမာပြည်ကကွန်မြူနစ်တိုင်းပြည်ဒီမိုကရေစီမရှိဘူးလူ့ခွင့်ရေးလိုတယ်ဟာစသည်ဖြင့်ပေါ့နော်ဟိုဘာခေါ်လဲဆိုတော့မီဒီယာလွတ်လပ်ခွင့်လိုတယ်ဆိုတော့အဲ့တော့သူတို့တွေးုံတွေးနေကျွန်တော်တို့တွေးုံတွေးနေကဟိုတခြားစီဖြစ်နေအဲ့တော့ကျွန်တော်အနေနဲ့ကတော့ခုနလိုစံနဲ့တွက်လိုက်လို့ရှိရင်ဒီအနောက်အုပ်စုနိုင်ငံကကျွန်တော်တို့အပေါ်မှာဘယ်တော့မှအကောင်းမမြင်နိုင်ခဲ့တဲ့လူတွေဖြစ်တဲ့အတွက်ကျွန်တော်ကတော့ကျွန်တော်တို့ပါစင်နေပေါ့နော်ကျွန်တော်တို့အကျိုးစီးပွားနဲ့ပါစင်နေကျွန်တော်က -10% လေးရောက်ပြီအဲ့တော့ကလင်တန်တို့လက်ထက်ကလင်တန်တို့ခုနပြောတဲ့အိုဘားမားကလင်တန်ကျော်ဖို့အားလုံးကိုပြန်ပြီးတော့ဟလာဆန်ရှင်လောက်တာနဲ့ထပ်ပြီးတော့ပြောမယ်ဆိုရင်ဒီသူတို့က 10% လေးတော့ထပ်ရောက်ရင် 20% လေးတော့ -10 ဖြစ်နေတယ်ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားနဲ့ဆိုတဲ့အခါကျတော့ဘယ်လိုမှဟိုလက်တွဲလို့မရနဲ့အဲ့တော့ဒီဒေါ်ဆန်းစုကြည်ကခုကချင်းကြောင့်တိုင်းပြည်ရဲ့အကျိုးစီးပွားကိုမူတည်ပြီးတော့ဥတည်ပြီးတော့လုပ်နေတယ်လို့ပဲကျွန်တော်မြင်တယ်သူ့ရဲ့ကကွက်ကတမျိုးဖြစ်ကောင်းဖြစ်နေမယ်နိုင်ငံသားတွေလည်းလက်ခံရင်မှလက်ခံနိုင်နေမယ်သို့တော့သူ့ရဲ့ view ဟာရသူပြုတ်လုပ်နေတယ်လို့ပဲမြင်တဲ့အတွက်သူ့ရဲ့ view ဟာမှာအကန့်အသတ်ဖြစ်နေတဲ့ကိစ္စတွေမှာဝင်ရောက်နှောင့်ယှက်တဲ့သဘောလုံးလာရင်တော့သူလည်းလက်ခံမှာမဟုတ်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုခမောင်လွင်ရဲ့အမြင်ကိုနေဦးလင်းရဲ့အမြင်နှစ်ဦးမြင်ရတော့မတူကြပါဘူးကိုခမောင်လွင်ကတော့ပြောတာတော့ဒီမြန်မာဆွေရဘက်ကနိုင်ငံခြားရေးဆက်ဆံရေးမှာအားနေတဲ့ကိစ္စကိုပြီးထောက်ပါလေကိုနေဦးလင်းကတော့ဒေါက်တာဆုကြည်ကုလိုလောက်တာကိုသူနားလဲရပါတော့ကျွန်တော်ဒေါက်တာနေအောင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့တစ်ခုမေးချင်ပါတယ်အဓိကတော့အခုပြောနေကြမှာနိုင်ငံတကာကတော့ခုနပြောလို့ပေါ့နော်ဒေါန်ဆန်တကူလို့ Richardson လောက်သွားတဲ့ကိစ္စဒေါန်ဆန်စုကြည်ပေါ်မှာခုနကဒေါက်တာနေအောင်လို့ဆွေးနွေးသွားတဲ့မှာဒီပုံရိပ်သွားပြီးတော့ထိခိုက်စီတယ်နော်တစ်ဖက်ကတွေးမယ်ဆိုလို့ရှိရင် Mr. Richardson အနေနဲ့ဒီတန်တမာရေးရပဲဖြစ်ဖြစ်သူ့ရဲ့အနေထားရဖြစ်ဖြစ်ဒီကော်မရှင်ထဲမှာရှိနေရအောင်မကောင်းဘူးလားခင်ဗျသူအစိုးရနဲ့ပူးပေါင်းပြီးတော့ဒုံစရာပူးပေါင်းပြီးတော့လောက်သွားမယ်ဆိုရင်ဒီရခိုင်ကိစ္စကိုတင်းတပုံနဲ့ဖြေထုတ်နိုင်မဲ့နီလောင်ကိုရှာမရနိုင်ဘူးလား
ကျွန်တော်တို့ဒီဟိုဒီကော်မရှင်ကပါကိုရီးယားနဲ့ဆက်ပြီးတော့เนาะအခုဒီကော်မရှင်ကပါတဲ့လူတွေအားလုံးကအဲ့ဒီလူမျိုးမျောလင့်ကြတယ်လို့ကျွန်တော်ထင်တယ်။အခုနကပြောတဲ့ဟိုမန်ဒိတ်ကိုကြော်လားမကြော်လားလို့ပြောနေတယ်ကျွန်တော်တို့ကလည်းဟိုအဲ့မန်ဒိတ်ကဘာဘာစီမံမှုတည်လို့လေ။ဆိုတော့ဟိုတကယ်တမ်းပြောတော့ဟိုဝိုင်းကိုကြမယ်ဟိုဝိုင်းပြီးတော့လုပ်ကြမယ်ဆိုတဲ့အာဥစ္စာနဲ့ပါလာလေလို့ထင်တယ်။နောက်တော့ဆန်းစုကြည်ကလည်းနိုင်ငံတကာဒီအကြံဉာဏ်နဲ့အကူအညီနဲ့ဖြစ်ရှင်းရမယ်အနေအထားမျိုးသဘောပေါက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့အခုဖြစ်သွားတာကဘာလဲဆိုတော့ဒီဟိုရန်ကြီးလေးကိုဝင်ခွင့်မပေးတာနဲ့စပြီးတော့မှဒီလိုဟာမျိုးဖြစ်လာတဲ့အခါကျတော့တကယ်တမ်းဒီကိစ္စကြီးကိုဖြစ်ရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုအင်အားတစ်ခုလေးနဲ့ဗမာနိုင်ငံရဲ့အင်အားတစ်ခုလေးနဲ့ကျွန်တော်တို့ဖြစ်ရှင်းလို့မရနိုင်ဘူးပေါ့နော်။အနည်းဆုံးဒီလူတွေအားလုံးပြန်လာမယ်ဆိုရင်တော့မှကျွန်တော်ပြန်လည်ပြုပြင်ရမယ့်ကိစ္စတွေနောက်ထပ်ရှိနေတဲ့ဌာနေဒီခိုင်တိုင်းသားတွေတော့ကိုပြန်လည်ပြုပြောင်းထောင်ပြရမှာလေ။နောက်ဒီရှိနေတဲ့ဒီခိုင်မြင့်တဲ့ဒင်းဒီသားတွေကမှခုနပြောတဲ့ဒီပြန်လည်နိစ္စဝင်လုပ်ပြရမယ်အစာရှိစေပေါ့။အဲ့တော့အဲ့လိုကိစ္စတွေအလုံးမှာကျွန်တော်နိုင်ငံရဲ့ resource တစ်ခုရဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့ထင်တယ်။အဲ့တော့အဲ့ဒါမျိုးလုပ်နိုင်မှုတွေနိုင်ငံသားရဲ့အကူအညီနဲ့နိုင်ငံတကာရဲ့ပံ့ပိုးမှုဆိုတော့ကျွန်တော်လိုအပ်လိမ့်မယ်လို့ထင်တယ်။အဲ့ဒီအတွက်လည်းစူးစမ်းကြတာပဲ။ဒါပေမဲ့ ဟိုအဲ့တိုးရတဲ့ထဲထဲမှာမှဒီအမေရိကန်ဘက်ကဒီတယောက်ကအဲ့လိုဖြစ်သွားရဆိုလို့ရှင်ကျန်တဲ့အခုမီဒီယာတွေမှာပါနေတဲ့အရာဆိုလို့ရှင်ငကိုရီးယားလည်းကန့်သက်ထားတယ်အခုပါနေတဲ့လူတွေကလည်းအဲ့လိုဖြစ်တယ်ဆိုလို့ရှင်တော့ရှေ့ဆက်ပြီးတော့မှပူပေါင်းဆောင်ရည်ပုံဝေးသွားနိုင်သလားတော့တပြိုင်တည်းမှာပဲခုနကချင်းစံဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟာဗမာပြည်တွေကနေတုံ့ပြန်မှုတွေကလည်းခုနပြောသလိုပေါ့နော်တော့စုတို့ဆုံးချက်တာကိုမျိုးပြီးထောက်ခံရင်ရှေ့ဆက်မှာပါလားအကောင်းပါလေဆိုတော့အမေဝင်ဖြစ်သွားတဲ့ခါကျတော့ခုနကပြောနိုင်ငံတကာနဲ့အမောဆွေဆိုင်ကြတော့ပုံပြီးတော့နှိကွေးသွားမယ်ထင်တယ်။တပြန်တည်းမှာစိုးကျိုးကပါလဲဆိုတော့နိုင်ငံတကာကနေပြီးတော့လူ့ခွင့်လမ်းတွေနဲ့မီဒီယာတွေကမြင်နေတဲ့ဒီအထူးသဖြင့်ရိုညာကိစ္စနဲ့ပတ်သက်လို့မြင်နေတဲ့ကိစ္စတွေအမြင်တွေမှာလည်းဗမာပြည်ကဒီလိုပဲအသားအရွယ်ဖွဲ့ကြတဲ့စိတ်ဘာသာရေးကိုဖွဲ့ကြတဲ့စိတ်တွေတော်တော်ပြင်းထန်နေပါလားဆိုတဲ့အမြင်ကပုံပြီးဖြစ်လာတယ်။အဲ့လိုဖြစ်လာရင်နောက်ဆက်တွဲနော်ဟိုဟိုဗါလေဒီအရေးယူဆောင်ရမှုတွေဘာတွေဖြစ်လာနိုင်မလဲဆိုတာလေဒီဘက်ကနေပြီးတော့စိုးရင်ကြားရှိတယ်။ဒီဘက်ကနေလည်းဒီလိုဟာမျိုးကိုအပြင်အကြောင်းရှာနေတဲ့အစွန်ရောက်ချမ်းပတ်တဲ့လူတွေကပေါ့ဒါကိုဘလို့လက်ဦးမှုယူသွားနိုင်တယ်ဆိုတဲ့ကိစ္စလည်းပုံပန်ကြားရှိပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဝင်းကိုမေးချင်ပါတယ်ခင်ဗျာ။ Mr. Richardson ကခုနောက်ပိုင်းမှာဒေငရကာဒီသတင်းမီဒီယာတွေကိုအင်တာဗျူးတွေပေးနေပါတယ်ပြောနေတဲ့အထက်မှာတော့လက်ရှိသူဘာကြောင့်နှုတ်ထွက်တာအပြင်ဒီကော်မရှင်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကြီးပြောနေပါတယ်ပြောနေတာဆိုတာကဒီကော်မရှင်ကဆွေးကသူလှုပ်ချင်တာကိုဟိုလိုက်ပြီးတော့လှုပ်ပေးရမယ်ပုံဖော်ပေးရမယ်ဖြစ်ရတီကိုဖုံးကွယ်ပေးရမယ်ပုံမျိုးဖြစ်နေတယ်နောက်တစ်ခုကလက်ရှိဥက္ကဋ္ဌထိုင်းနိုင်ငံကယင်ဒုတိယဝန်ကြီးချုပ်ဟောင်းကိုလည်းသူဝေဖန်ထားတာရှိပါတယ်ခင်ဗျာအဲ့တော့ Mr. Richardson လည်းအခုနှုတ်ထွက်သွားပြီးတော့ဒီကော်မရှင်နဲ့ပတ်သက်လို့ယုံကြည်မှုဘယ်လောက်ထိထားနိုင်မလဲ Mr. Richardson ပြောနေတယ်လို့ပဲဖြစ်နေပြီလားကိုစင်ဝင်းရဲ့အမြင်သိကြပါမယ်
နံပါတ်1ချက်ကတော့ဒီ Richardson ကဒီတော်ဆန်စုကြည်ရဲ့ democracy ဒီရေးရုံးကမှုမှာထောက်ခံခဲ့တဲ့ဒါဆိုသူ့ရဲ့တငယ်ချင်းရဲ့လို့ဟိုဆိုเนาะတကယ်အမေရိကန်ပေါ့အမေရိကန်ရဲ့အမကမိတ်ဆွေတွေပေါ့အဲ့လိုမျိုးဖြစ်ခဲ့ဒါကိုအခုတကယ်အန်ပေါ့เนาะပြောင်းပြန်ဖြစ်သွားတဲ့အနေအထားအဓိကတော့ကျွန်တော်မြင်တာကမူလေးပေါ်မှာအဓိကကွဲတာပါဒီရေးကိုဘယ်လိုကင်လဲဆိုတဲ့အမှုအပေါ်မှာအာသူတို့ယုံကြည်ပတ်စံတဲ့ကိစ္စဆိုတာမဟုတ်ပါဘူးဒီမှုယုံကြည်မှုတွေပေါ်မှာလာပြီးတော့ကွဲပြားခြားနားသွားတာတွေအဓိကထားဖြစ်တာအဲ့တော့ Richardson မရှိရင်ဘာဖြစ်မလဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ကိုခုနကမသိတာကဒီအချက်မီကော်မရှင်ရဲ့ဘလောက်အထိသူ့ဘာဘလောက်အထိလုပ်ပိုင်မှုတွေရှိတာဟုတ်ပါပါဒီသူ့အတွက်ကပါဒီ impact တွေများလာမှာလဲအခုသဘောရဆိုရင်တော့ဒီဘက်ဒီဘလောက်ပဲအတံပေးအစိုးရလည်းဒီသူယူခြင်းနဲ့ဟာပဲယူပြီးတော့မယူပဲနဲ့သွားနေမှာပဲဆိုတော့အဲ့ဒီအခါတကယ်မိကုန်းကဟိုဒုက္ခတွေပြန်ပြီးတော့ပိုတဲ့ကိစ္စအောင်းကြီးဖြစ်မလားဆိုတဲ့ဟာအဲ့ပေါ်မှာတော့ပြောလို့ရတယ်ရတော့နည်းနေကြတာတော့ဖြစ်တာပေါ့တစ်ဖက်မှာလည်းမှန်တခြားသောအဖွဲ့ဝင်တွေဖြစ်တဲ့မှာဆွေးနွေးလို့နော်အော်မေယာလို့ဆက်ပါနေတဲ့ဟာကတော့ဆိုင်းတာတစ်ခုပြီးတော့အားကောင်းနေပါသေးတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ချို့ပေးပြတော်ရှင်ချို့ပေးစာချို့ကိုကျွန်တော်ဖတ်ပြခြင်းပါလေပထမဆုံးတော့မောင်သက်တနာဆူပြီးတော့ပေးထားတဲ့ပေးစာပါသူကပြောတာတော့ဒီအစိုးရကကူဖီယာနိုင်ရဲ့ရခိုင်ကြံပြုတ်ကော်မတီရဲ့လှုပ်ဆောင်ချက်တူကိုအကြံပြုတ်နိုင်မှုဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့တွေကဘီရစ်ချစ်ဆန်အခုလိုနှုတ်ထွက်တာဟာရခိုင်ပြည်နယ်အကြက်တဲကိုမိထက်မှွေးမဲ့လူတယောက်တိုးလာတယ်လို့သူကယူဆပါတယ်တဲ့ဒီလိုလှုပ်လိုက်တာဟာစစ်ကောင်းဆောင်တွေနဲ့ရင်ကြားစီရဲ့သတိကြီးသွားနေရတဲ့တန်စီဟာစိတ်တွေဝင်အောင်အောင်လို့ဖန်တီးလိုက်တယ်လို့လည်းဖြစ်သွားတယ်လို့သူယူဆပါတယ်။နောက်တစ်ခါဒီပုဂ္ဂိုလ်နှုတ်ထွက်သွားတာဟာတဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့အကြံပြုချက်တွေအပေါ်မှာဆက်ပြီးတော့ဝေဖန်လာနိုင်တယ်လို့ပဲမြန်မာအစိုးရဘက်မှလည်းပြင်းထန်တဲ့ PR တွေပေးဖို့လှုပ်ဆောင်လာနိုင်တဲ့အတွက်အစိုးရအနေနဲ့တော့သတိကြီးကြီးနဲ့ထားပြီးတော့တုံ့ပြန်ဆောင်ရွက်တင်နေဆိုပြီးတော့သူ့ရဲ့အမြင်ကိုဆွေးနွေးထားပါတယ်။နောက်တစ်ဦးကတော့ဒီ Dodson Juhari ဆိုတဲ့လူရဲ့ပေးစာပါ။သူကတော့သူ့ရဲ့အမြင်ကတော့တဲ့ဆွေးနွေးလိုတာကတော့ဒီကိုဖီအန်အကြံပေးချက်ထဲမှာသတင်းအမှောင်ကျနေတဲ့ဟာကိုသတင်းလွတ်လပ်ခွင့်ရလောင်လို့မြန်မာအစိုးရအနေနဲ့လိုရမယ်လို့ပြောထားတာရှိပါတယ်တဲ့ဒီအလားတူဘီရစ်ချစ်ဆန်ကလည်းဒီတိတ်မကြသေးခင်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့ရိုက်တာသတင်းတောက်တွေအကြောင်းကိုဒီဆွေးနွေးဖို့ပြောဆိုတာကကော်မရှင်ရဲ့အသစ်ကိုလုံးဝကျော်လွန်တာမဟုတ်ဘူးလို့သူနားလည်ပါတယ်နောက်ချက်ကတော့သူ့ဘက်ကတောင်းဆိုပေမဲ့နိုင်ငံတော်အတိုင်ပင်ခံဘက်ကသူ့ကိုဒေါသကြီးနဲ့တုံ့ပြန်ခဲ့တယ်လို့ကြားသိရတာတိတ်ကိုအယူဆိုးရဲဆိုပြီးတော့ပြောကြင်ပါတယ်တဲ့ဒါသရရှင်ရဲ့အမြင်ပါကျွန်တော်နောက်ဆုံးအနေနဲ့ဒေါက်တာနိုင်အောင်ကိုမေးကြင်ပါတယ်ခင်ဗျာအခုလို့ Mr. Richardson နှုတ်ထွက်သွားတာနဲ့ပတ်သက်လို့နိုင်ငံတကာမှာဘလောက်ထိဂရုတည်ကြီးလာနိုင်လဲခင်ဗျာအထူးဖြစ်အနောက်နိုင်ငံ American ပုံ American နိုင်ငံဘက်ကပေါ့
ဘာဘာတခုကခုနဆောက်ကန်ကြောတလို့ပဲအခုအချံပေးလို့ခန့်တာရဲ့ဒီကော်မရှင်ပေါ့ကော်မရှင်ရဲ့ဒီ credibility ပေါ့နော်သူ့ရဲ့ဒီအနေအထားကအများကြီးကို
အာနေသွားနိုင်လေအဲ့တော့ဒီအပေါ်မှာမူတည်ပြီးတော့မှဒီနိုင်ငံတကာလည်းဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာကြီးကြီးနေတဲ့အခါကျတော့အဲ့ဒီဘက်ဘိုင်းမှာလည်းအပြော့သွားနိုင်လေနောက်အထူးသဖြင့်ဒီဟိုဒေါက်တာအမေရိကန်ကပြောနေတာကဒီကိစ္စမှာအဓိကဒီဒီလိုမျိုးဖြစ်တဲ့အဥ္စာတွေကိုလောက်ဆောင်တာဖြစ်ပေါ့နော်အဲ့တော့ဟိုဟိုတော့အောင်ဆန်းစုကြည်နဲ့ဒီအဝမှာဒီဟိုကာကွယ်ပြီးတော့လှုပ်ဆောင်နေရတာပေါ့ဒါပေမဲ့အခုကြတော့ပေပရှင်ဆန်ကိစ္စဖြစ်သွားတယ်ကြတော့အတော်ဆန်းကြီးကိုယ်တိုင်နဲ့ဒီလိုသဘောထားရှိပါလားဆိုတော့အတန်တရားမျိုးတွေလည်းဖြစ်လာနိုင်တယ်အဲ့တော့အဲ့ဒါကအခုကုလသမဂ္ဂကနေပြီးတော့တောင်းဆိုနေတဲ့ဒီဒီဟိုဒီဆုံးနစ်စီကော်မရှင်ဆိုတဲ့ကိစ္စမျိုးတွေပေါ်မှာလည်းဒါပို့ပြီးတော့ဖြစ်လာပြီးတော့အာဝန်နိုင်ငံပေါ်မှာဒီနိုင်ငံရေးတန်တမာရေးနဲ့ပတ်သက်လို့ဖျားရည်ရပုံများလာနိုင်တာပေါ့နော်အထူးသဖြင့်ဒီအစ္စလမ်မွတ်စလင်နိုင်ငံတွေဘက်ကနေပြီးတော့ဖျားရည်လည်းပုံပြီးတော့များလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကဒီဗမာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကိုဒီကိစ္စကလည်းအနည်းနဲ့များတော့တက်ရောက်မှုကြီးရှိနေတဲ့အခါကျတော့ဗမာနိုင်ငံကလိုနေတဲ့ဒီရင်းနှီးမြှုပ်နှံမှုတွေနဲ့နော်ဒီတမ်းပြည့်ဖွံ့ဖြိုးရေးအတွက်ကိုလိုအပ်တဲ့ဖွံ့ဖြိုးရေးရမှုတွေကိစ္စမှာရေရှည်မှာဘလူတွေဖြစ်လာနိုင်လဲဆိုတော့လည်းတွေးကြည့်ရင်တော့စိတ်ပူဖို့ကောင်းတာပေါ့။နောက်ကျွန်တော်တို့သိသလောက်ဆိုလို့ရှိရင်ဒီတချို့ဟိုစီဝိုင်းကုမ္ပဏီတွေလည်းပုံမှန်ဒီမှာရှိနေပြီးသားနောက်ဂျင်းနီမြို့နယ်နေပြီးသားဒီကုမ္ပဏီမျိုးတွေတောင်မှဒီပုံမှန်ပြီးရနေပြီးတော့မှဒီကိစ္စနဲ့ပတ်သက်လို့ဟလားထွက်ခွာသွားကြဖို့ဘာညာဆိုရဲလှုပ်ရှားမှုတွေဆက်လုပ်နေရဆိုရဲအပန်လဲကြားတယ
်ဟုတ်ကဲ့
နောက်ဒီသက်သာကျွန်တော်ကြားနေရတော့မပီကိုတော့ဒီခီးကဘာလက်ခီးသွားတွေရဲ့ဒါလာရမှုတော့တော်တော်ကြာသွားလို့ကြားတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်အချိန်လေးဆစ်သွားလို့ပါပါဝင်ဆွေးနွေးပြတဲ့ဒေါက်တာနေအောင်နဲ့ဦးစိန်ဝင်းကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်ဒီမှာပဲဂျန်နာဝယ်ပြပါခင်ဗျာ
သူကိုရန်နိုင်တဲ့အတူကိုသားညုံအစီအစဉ်တင်ဆက်တဲ့တိုင်းလေးလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:17ထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြန့်ရှင်နေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင
် American သမ္မတ Donald Trump အနေနဲ့ဒီကနေ့အင်္ဂါနေ့ညနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတာမှာတော့စည်းဝါးရေးခိုင်မာအကောင့်မှုကိုအလေးထားပြောကြားပြီးလွင့်မှုကြီးချက်ရေးအပေါ်ပါတီကြီးနှစ်ရက်လုံးကအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းထားကြပါတယ်။အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းခဲ့ရတဲ့အခြေဖြစ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကလေးဘွားမှာတရားမဝင်ရောက်ရှိလာကြသူတွေအရေးမူဝါဒနဲ့အစိုးရအသုံးစရိတ်ပေါ်အခြေတင်ဖြစ်ခဲ့ပြီးသတင်းတစ်ပတ်နီးပါးအကြာသမ္မတသက်တမ်းတစ်နှစ်ပြည့်လွတ်တော်နှစ်ရက်လုံးရှေ့မောက်မှာသမ္မတကမိန့်ခွန်းပြောမှာဖြစ်ပါတယ်။ရှင်မင်းနိုင်ငံမျိုးတော်အဖြစ်ယာယီသတ်မှတ်ထားတဲ့အာတင်ကနိုင်ငံတကာအသိအမှတ်ပြုထားတဲ့သမ္မတရဲ့အင်တော်ကိုခွဲထွက်ရေးတပ်ဖွဲ့တွေကဝိုင်းထားလိုက်ပြီးရှင်မင်းနိုင်ငံအတွက်တော်နောက်ထပ်နိုင်ငံရေးဗျံပရာအခြေစိုက်စီခဲ့ပါတယ်သမ္မတရာဘူမန်ဆော့ဟာဒီရဲ့တစ္ဆာကန်တပ်တွေနဲ့တောင်ပိုင်းအသွင်ကူးပြောင်းရေးကောင်စီတို့ကြားနှစ်ရက်ကြာတိုက်ပွဲတွေအပြီးမျိုးတော်အာတင်ကျသွားတာဖြစ်ပါတယ်တောင်ပိုင်းအသွင်ကူးပြောင်းရေးကောင်စီကတော့လွတ်လပ်တဲ့တောင်ပိုင်းရှင်မင်းနိုင်ငံဟောင်းကိုပြန်လည်တည်ထောင်ရေးအတွက်ပြီးခဲ့တဲ့နှစ်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကပန်းချံတစ်ခုမှလုပ်တဲ့သမ္မတချန်သစ္စာကျင်းဆိုပွဲသဘောမျိုးလုပ်တဲ့အခမ်းအနားကိုဖမ်းဆီးခံရမယ့်အရေးချင်းချောက်မှုတွေကိုအံတုပြီးကင်ညာအတိုက်ခံခေါင်းဆောင်ရိုင်လာအိုတင်ကတက်ရောက်ခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကမှတင်ငထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6:00-9:00ထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350လိုင်းလိုက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လမ်းပါစေ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်ပါပ
This program has come to you from the Voice of America, Washington.